Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေဗျာ။ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2021ခုနှစ်မေလ6ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ31 32 51တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာဒီညပိုင်းမှာနားဆင်မဲ့သတင်းတွေမှာတော့သခိုင်းတိုင်းကဏီမျိုးနာကချင်းနှင်းမြစ်အတွင်းမှာတော့ဒေသခံတွေနဲ့ဒီစစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတင်းမောတစ်စင်းနှမြုပ်သွားခဲ့ပါတယ်
။ခြေကင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စစ်ကောင်စီတပ်ဖွဲ့ကြီးလုံခြုံရေးလိုက်ထိုးမြှုပ်လိုက်တာ။ထိုးမြှုပ်လိုက်တဲ့အချိန်မှာရေထဲမှာမြုပ်သွားတာဆိုတော့အပြန်လည်းပစ်ခတ်နိုင်တော့မရှိဘူး။အချို့ကလည်းလက်နက်တွေကိုတပြင်းဟိုကရေထဲကိုထိုးချန်လိုက်တယ်စစ်ကောင်စီရဲ့
ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ဘက်ကပောက်ခွဲမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေတခါပြီးခဲ့တဲ့ဒီတလအတွင်းမှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲရာနဲ့ချီဖြစ်ပွားခဲ့တဲ့ကြောင်းအပအဝင်မြန်မာနောင်သတင်းတောက်မကေဇွန်တွေအင်းစင်ထောင်အတွင်းမှာရဲတော်ကြာတိုက်ပိတ်ခံရတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုယ်စော်ဝင်းလိုင်နဲ့မန်းများသတင်းအောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လကျော်လာတဲ့အထိဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဒီကနေ့ထိဆက်ရှိနေသေးပါနိုင်ငံတော်ဝန်ဆန္ဒပြပွဲတွေအပြင်ပောက်ကွဲမှုတွေလည်းနေ့တိုင်းကြားနေရတာပါမနေ့ညကရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှု9နေရာတဲ့မနေ့ကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဗဟန်းမြို့နယ်နှမောက်လန်းဗိုလ်ချုပ်ပန်းချီအနီးကပောက်ကွဲမှုမှာတိုင်းပေါင်းစုံကစားသမားဖိုးတော်ဒဏ်ရာရသွားပါတယ်သူဖွင့်လှစ်ထားတဲ့တင်းပီတီအားကစားခမမှာလက်လုံမိုင်းစမ်းသပ်စဉ်ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်မြဝတီရုပ်မြင်သံကြားကထုတ်ပြန်ခဲ့ပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးလူငယ်3ယောက်ကိုဖမ်းဆီးထားတယ်လို့ပောက်ကွဲမှုကြောင့်မိလောက်ဒဏ်ရာရသွားတဲ့ MMA ကစားသမားဖိုးတော်ကိုမြောက်ကလာဆေးရုံမှာကုသမှုခံယူနေစဉ်စစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဒဝဲမြို့မှာလည်းမနေ့ကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။မနေ့ညနေလို့ဆိုလို့ရှိရင်တိုင်းတရားလွှတ်တော်ရုံးပေါ့နော်တရားလွှတ်တော်ရုံးမှာကျွန်တော်တို့ဒီည7နာရီလောက်မှာဟိုပို့ပေါ်ခွဲမှုအနေထားရှိတယ်နောက်တစ်ခုကတော့ဒီလက်ဖက်ရည်ဆိုင်တိုင်းပေါ့နော်ဒီတခါရလက်ဖက်ရည်ဆိုင်ဆိုတဲ့နေရာမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ဒီခုနကပြောတဲ့ဒီတိုင်းတရားလွှတ်တော်ရုံးဆိုတာကကျွန်တော်တို့ဒီစစ်တပ်ကတပ်ဆွဲထားတဲ့နေရာပေါ့နော်မြို့ကင်းမှာပေါ့အဲ့လိုတပ်ဆွဲထားတဲ့နေရာအဲ့ဒီနေရာမင်းညကတော့ဒီပို့ပေါ်ခွဲတာမျိုးတွေရှိတယ်
စစ်တပ်ကနှမျိုးစုံနဲ့ဖိနှိပ်နေပေမဲ့ဆန္ဒပြတပိတ်တွေကတော့နိုင်ငံတော်ဝန်လမ်းမတွေပေါ်မှာတွေ့နေရဆဲပါမန္တလေးမြို့မှာနေ့စဉ်မပြချီတက်ဆန္ဒပြနေကြတပိတ်စစ်ကြောင်းတွေဆက်ပြီးရှိနေပါတယ်မြစ်ကြီးနာဖားကန့်ကလေးဒဝဲနဲ့စကိုင်းမြို့တွေမှာလူရာနဲ့ခြေပဝင်တဲ့လမ်းလျှောက်တပိတ်နဲ့ဆိုင်ကယ်တပိတ်တွေဆင်နွှဲခဲ့ကြပါတယ်အမျိုးကဆန္ဒပြသူတွေရဲ့အတန်တွေကိုကြားခဲ့ကြရတာပါအလားတူပဲပသိမ်ပဲခူးမော်လမြိုင်ဒဇယ်ပြည်မနာစတဲ့မြို့တွေမှာလည်းစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့သပိတ်တွေကိုចောင်းသားလူငယ်တွေဥဆောင်ဆင်နွှဲခဲ့ကြပါတယ်လုံကြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်တွေဆက်ရှိနေပါတယ်ရန်ကုန်မြို့မှာဆင်ရနာတိတ်မှုစန့်ကျင်သူတွေဒီကနေ့ဆန္ဒပြနေကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါဖေဖော်ဝါရီလ1ရက်ဆီယနာသင်္ကြန်ကစလို့ရက်ပေါင်း90အတွင်းလူပေါင်း800နီးပါးတေဆုံးခဲ့ပြီး3600ကျော်ဖမ်းဆီးခံခဲ့ရပြီးဖြစ်တယ်လို့အရက်ဖက်စောင့်ကြည့်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ်ခင်ဗျာဒီမနက်ကမှစစ်တပ်ကအာဏာသိမ်းယူလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးတင်းတင်းကန်ထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးချင်းကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးမှာဒီကနေ့အွန်လိုင်းကတဆင့်ပြုလုပ်ခဲ့ပါတယ်ဒီကနေ့ရုံချင်းဟာကြားနာတဲ့ရုံချင်းမဟုတ်ပဲအမှုအတွေ့ရုံကိုတင်ပြเสียရှိတာဒီတင်ပြတဲ့ရုံချင်းသာဖြစ်တယ်လို့ဥပဒေကြိုးဆောင်ရှင်းနေကြီးဥခမောင်စောက VOA ကိုပြောပါတယ်ထင်းထင်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်အတွက်ရှင်းနေမရှိသေးလို့ရှင်းနေပါဝါတင်ခဲ့တယ်လို့လည်းဥခမောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်နဲ့အန်အေဒီဝန်ကြီး3ဦးအပါအဝင်ရှောင်းတန်နယ်တို့ကိုစစ်ကောင်စီကအစိုးရ၄ဝက်ချက်များဥပဒေပုံမှန်31ခန်းနဲ့ရန်ကုန်ရှိပိုင်းခရိုင်ရုံးမှာတရားစွဲဆိုထားတာပါဒီမှုမှာရှောင်းတန်နယ်ကိုအဓိကတရားခံဖြစ်သတ်မှတ်ထားကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကျင်နဲ့တွေ့ခွင့်ရဖို့ရှင်းနေတဲ့ဘက်ကရှောက်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ဆိုပါတယ်။အ ခုချိန်ထိဒေါံဆန်းစုကြည်သမရဦးမြင့်နဲ့တခြားဖမ်းဆီးခံထားရတဲ့ NLD ထိပ်တန်းကောင်းဆောင်တချို့ကိုစစ်ကောင်စီကအကြင်ကြင်ရုံးထုတ်စစ်ဆေးတယ်ဆိုပေမဲ့တရားခွင်မှာရှေ့နေတွေနဲ့တွေ့ခွင့်မရသလိုစွဲချက်တင်ထားတဲ့အမှုတွေအတွက်တကယ်ကြားနာစစ်ဆေးမှုတွေဒီချိန်မှပြုလုပ်နိုင်ခြင်းမရှိသေးပဲရုံးချင်းပြောင်းချိန်တာတွေသာရှိနေပါတယ်ခင်ဗျာဩစတြေးလျနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဘေးကင်းလုံခြုံမှုရှိစေရေးအတွက်ရည်ရွယ်တဲ့ဗီဇာသက်တမ်းတိုးပေးမယ့်အစီအစဉ်တစ်ခုကိုဩစတြေးလျအစိုးရကစတင်လိုက်ပါတယ်။ပြည်ဝင်ခွင့်ဗီဇာနဲ့ဩစတြေးလျကိုယာယီရောက်နေကြတဲ့မြန်မာနိုင်ငံသား3,300ကျော်အနေနဲ့ကိုယ်တိုင်ပြည်ကိုဘေးကင်းလုံခြုံစွာပြန်ခွင့်ရမယ့်အချိန်ထိဗီဇာသက်တမ်းတိုးပေးဖို့ဩစတြေးလျအစိုးရအနေနဲ့ PR ပေးခံနေရတာပါ။ဒီထက်ကထက်ဝက်ကျော်ဟာဩစတြေးလျမှာကျောင်းလာတက်နေကြသူတွေဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ကိုသူ့အနေနဲ့ကြိုဆိုကြောင်းဒီမိုကရက်တစ်မြန်မာအသံ DVV ရဲ့ညွှန်ကြားရေးမှူးတူဖြစ်သူဦးတိုးစော်လက်ကပြောပါတယ
်။ I think it is a right move for Australian government to extend visa. It's like in US and you know it's up and money.
ဩစတြေးလျကအခုလိုဗီဇာတက်တန်းတိုးပေးတာမှန်ကန်တဲ့လို့ရလို့ကျွန်တော်မြင်ပါတယ်။အမေရိကန်အပါအဝင်နိုင်ငံအတော်များများကလည်းကျောင်းသားတွေကိုဗီဇာတက်တန်းတိုးပေးတဲ့အစီအစဉ်တွေလုပ်နေကြတာပါ။ဒီဆုံးဖြတ်ချက်ကိုကျွန်တော်ကြိုဆိုပါရစေ။နောက်ပြီးတော့ခလုံငွေလျှောက်ထားခြင်းတဲ့သူတွေကိုလည်းဩစတြေးလျကိုလာခွင့်ပြုသင့်ပါတယ်။ဒါဟာမှန်ကန်တဲ့ဘက်ကိုဥတီသွားနေတဲ့လောက်ရဖြစ်ပါတယ်လို့ဥတိုးစော်လကပြောသွားတာပါ။ဒီတော့တွင်ဩစတြေးလျနိုင်ငံမှာရောက်နေတဲ့အာနာသိန်းစစ်ကောင်စီအဖွဲ့ဝင်တွေရဲ့ဆွေမျိုးသားချင်းတွေသူတို့နဲ့နှိစပ်သူတွေကိုဩစတြေးလျပြည်ထရေးဝန်ကြီးဌာနကစုံစမ်းနေကြောင်းမနေ့မေလ5ရက်နေ့ထုတ်ဩစတြေးလျသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆီအာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ခဲ့တဲ့အတွက်ယာနဲ့ချီတဲ့အရသာပြည်သူတွေတည်ဆုံခဲ့ရတဲ့ဖြစ်ရတဲ့ကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ်စိုးရိမ်ပူပန်မိကြောင်း ADB အာရှဖွံ့ဖြိုးရေးဘဏ်အကြီးအကဲမတ်ဆတ်ဆူဂုအာဆာကာဝါကရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောပါတယ်မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့လူမှုစီးပွားဖွံ့ဖြိုးမှုကိုကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်စေနိုင်တဲ့အလားအလာတွေဖြစ်နေတာကြောင့်ကျွန်တော်အနေနဲ့မြန်မာနိုင်ငံတဲကအခြေအနေတွေပေါ်အထူးပဲစိုးရိမ်ပူပန်မိပါတယ်လို့ ADB အကြီးအကဲကပြောပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအစီအစဉ်အတွက်2013ခုနှစ်နဲ့2019ခုနှစ်တွေအကြားအာရှဖွံ့ဖြိုးရေးဘဏ်ကအမေရိကန်ဒေါ်လာ 2.4 ဘီလီယံချေထားပြီးဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။တရုတ်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အနောက်နိုင်ငံတွေအထူးသတိထားဖို့လိုမယ့်အကြောင်းအမေရိကန်နိုင်ငံညာရေးဝန်ကြီးအန်တိုနီဘလင်ကန်က BBC နဲ့တွေ့ဆုံမေးမြန်းခန်းမှာသတိပေးပြောဆိုလိုက်ပါတယ်
။ Well, I think we have to be very careful about exactly what the nature is of that investment.
ရင်းနှီးမြှုပ်နှံမှုရဲ့သဘောတဘာဝကဘာလဲဆိုတာကိုအထူးသတိထားသင့်တယ်လို့မြင်ကြောင်းမဟာဗျူဟာကျတဲ့ဆက်မှုလုပ်ငန်းတွေမဟာဗျူဟာကျတဲ့ပိုင်ဆိုင်မှုတွေမှာရင်းနှီးမြှုပ်နှံလာမယ်ဆိုရင်နိုင်ငံတွေအနေနဲ့ဒါကိုတေချာဂရုစိုက်ဖို့လိုတယ်လို့ဝန်ကြီးဘလင်ကန်က BBC Radio 4 Today အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာပါနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးတွေရှိမယ်အကျိုးတူစီးပွားဆက်ဆံရေးတွေရှိမယ်ဆိုတာနားလည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတစ်ခုခုကိုရွေးချယ်ရမယ်ဆိုတာမျိုးဆိုလိုတာမဟုတ်တဲ့အကြောင်းကိုလည်းသူကပြောဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေဆယ်စုနှစ်ချီချမှတ်လာခဲ့တဲ့နိုင်ငံတကာစံတန်ဖိုးနဲ့စည်းမျဉ်းတွေကိုထိန်းသိမ်းလိုက်နာတာမျိုးတော့လူလာတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။အနောက်နိုင်ငံတွေအနေနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုစီးပွားရေးအလားအလာကောင်းတစ်ခုအဖြစ်သတ်မှတ်ပြီးမူဝါဒတွေပြောင်းလဲလက်ခံမှုကြိုးစားကြတဲ့တစ်ချိန်တည်းမှာ 5G အင်တာနက်ဆက်သွယ်ရေးလို့တရုတ်နည်းပညာနဲ့ရင်းနှီးမြှုပ်နှံမှုတွေကိုအမျိုးသားလုံခြုံရေးအပေါ်ချိန်ချောက်မှုအဖြစ်ရှုမြင်ပြီးပြန်ပြီးတော့ထိန်းကြီးဖို့ကြိုးစားတာတွေလည်းရှိလာပါတယ်။နိုင်ငံတကာစံတန်ဖိုးတွေကိုထိန်းသိမ်းစေချင်တာကလွဲလို့အမေရိကန်ပြည်ထောင်စုဟာတရုတ်ရဲ့စီးပွားရေးကိုထိန်းထားတာမျိုးကန့်သက်တာမျိုးကြိုးစားမှမဟုတ်တဲ့အကြောင်းလဲဝန်ကြီးဘလင်ကန်ကရှင်းလင်းပြောဆိုသွားပါတယ်ရှင်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့ဒီမိုကရေစီစနစ်ခိုင်မာရေးကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကကြားသာပရိနေမှာပြောလိုက်ပါတယ်။လန်ဒန်မြို့မှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတိုးတက်ပြီး9နိုင်ငံ G7 နိုင်ငံသားဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတဲ့နောက် ယူကရိန်းနိုင်ငံမှာယူကရိန်းနိုင်ငံယာယီဝန်ကြီးဒီမက်ထရိုကူလီဘာနဲ့တွေ့ဆုံတဲ့အချိန်မှာအမေရိကန်နိုင်ငံယာယီဝန်ကြီးကအခုလိုပြောလိုက်တာပါယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်တဲ့နေမြေနဲ့လွတ်လပ်ရေးကိုအကူအညီပေးဖို့အမေရိကန်ရဲ့ခိုင်မာတဲ့တန်ရေးထံကိုသမ္မတဂျိုးဘိုင်ဒန်ရဲ့ကိုယ်စားထက်လောင်းဂရီပေးဖို့ရောက်နေတာဖြစ်ပါတယ်လို့ဝန်ကြီးပလင်ကန်ကပြောပါတယ်ဒီမိုကရေစီစနစ်နဲ့ခိုင်မာတဲ့အဖွဲ့အစည်းတွေတည်ဆောက်ရေးပြုပြင်ပြောင်းလဲမှုနဲ့အဂရီလိုက်စားမှုတိုက်ဖျက်ရေးအရှိန်မြင့်တင်နိုင်ရေးအတွက်လည်းအမေရိကန်နိုင်ငံကထောက်ခံကူညီပေးသွားမယ်လို့သူကပြောပါတယ်ရုရှားတို့ကယူကရိန်းနဲ့ဇက်တလျှောက်စစ်တပ်ဖွဲ့တွေလှုပ်ရှားနေချိန်မှာအမေရိကန်နိုင်ငံညာရေးဝန်ကြီးပလင်ကန်ကယူကရိန်းကိုရောက်ရှိနေတာပါထောင်နဲ့ချီတဲ့ရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုကြောင့်အနောက်နိုင်ငံတွေအကြားစိုးရင်ပူပန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ရုရှားတို့ကတော့ဧပြီလနှောင်းပိုင်းမှာတပ်တွေအခြေစိုက်စခန်းတွေကိုပြန်တော့မှာမို့လှုပ်ရှားမှုတွေရှိတာလို့ပြောပါတယ်။အမေရိကန်နိုင်ငံညာရေးဝန်ကြီးဘလင်ကန်ကယူကရိန်းနိုင်ငံညာရေးဝန်ကြီးအပြင်ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီနဲ့ဝန်ကြီးချုပ်ဒန်နစ်ရှမိုင်ယာတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။အိန္ဒိယမှာ COVID-19 ကိုဆက်သူစုစုပေါင်း21သန်းကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ COVID ကပ်ရောဂါကြောင့်တရက်ထဲလူ4000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကပ်ရောဂါတတိယလှိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းအကြံပေး KVG Recover ကသတိပေးလိုက်ပါတယ်။သတင်းတပတ်အတွင်းမှာကမ္ဘာတဝန်းယောဂကုသမှုတွေရဲ့တဝက်နီးပါးနဲ့တိတ်ဆုံးမှုရဲ့စုစုပေါင်း၄ပုံတစ်ပုံလောက်ဟာအိန္ဒိယနိုင်ငံကဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းသတင်းထုတ်ပြန်ထားပါတယ်။အရေးပေါ်လူနာရီအတွက်ဆေးရုံသို့အောက်ဆီဂျင်တွေပြည့်လက်မှုနဲ့ကိုဗစ်ယောဂကာကွယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယမှာကပ်ယောဂကုသမှုတွေအစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ညူဒေးလီမြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အစီအစဉ်တရက်တင်ပြဖို့လဲအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ထုတ်ထားပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နှစ်အတွင်းယောဂကုသသူ4သိန်း1000ကျော်ရှိပြီးကုသမှုနှုန်း4သိန်းအထက်မှာရှိနေတာ2ရက်ဆက်တိုက်ရှိနေပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့2သိန်း3000ကျော်ရှိပါတယ်ရှင်။COVID-19 ကာကွယ်ဆေးညာနာပစ္စည်းမူပိုင်ခွင့်ဖယ်ရှားရေးနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအကြားဆွေးနွေးသွားမယ်လို့တာဝန်ရှိသူတဦးကပြောပါတယ်။အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးပွဲမကျင်းပခင်မှာသူကအခုလိုပြောကြားလိုက်တာဖြစ်တယ်လို့ဒီကိစ္စနဲ့ပတ်သက်လို့လက်တွေ့ကျကျလှုပ်ဆောင်ဖို့လဲတိုက်တွန်းလိုက်ပါတယ်။တကဘာလုံး COVID ကာကွယ်ဆေးတွေအလျင်မြန်ရနိုင်ဖို့ကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးကအဓိကအရေးပါကြောင်းကိုလည်းပြောပါတယ်။ COVID ရောဂါကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သွယ်ရေးအဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်ကြောင်း American အစိုးရကပြောပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့ COVID ကရောဂါရဲ့ NDA ဟာမကြုံစဘူးအခြေအနေမျိုးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးပြဿနာဖြစ်တာကြောင့်အထူးတလဲကင်တွေဖြေရှင်းရမှာဖြစ်ကြောင်းလည်း American ကုန်သွယ်ရေးကိုယ်စားလှယ် Catherine Tai ကပေါ်ဒူနီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ American သမ္မတ Joe Biden ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိကြောင်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။ Direct from Washington The Voice of
America The OA နောက်ဆုံးရသတင်းတွေကိုခူဇော်ဝင်းလိုင်းနဲ့မတ်မြသဇင်အောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့သခိုင်းတိုင်းကဏီမျိုးဘက်ကသတင်းနဲ့စကြပါရဲသခိုင်းတိုင်းကဏီမျိုးကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီနေ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်ဥပိုင်လုပ်ငန်းရဲ့ရန်တင်ဆောင်လာတဲ့သင်္ဘောနဲ့လုံခြုံရေးလိုက်လာတဲ့သင်္ဘောတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးလိုက်လာတဲ့သင်္ဘောကိုဒေသခံတွေဘက်ကနှိမ့်မြှုပ်လိုက်ပြီးလက်နက်တွေကိုလည်းသိမ်းယူလိုက်တယ်လို့ဆိုပါတယ်ဒီဖြစ်စဉ်အပြီးအနီးနားကကြေးရွာတွေမှာလည်းရွာသားတွေထွက်ပြေးနေရပါတယ်ဒီကြောင်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
စစ်တပ်ပိုင်ဥပိုင်လုပ်ငန်းကြီးရဲ့ခန်းဒီမြို့မှာရှိတဲ့တပ်ထုတွင်းတွေစီကိုပို့ဆောင်ဖို့ရန်တွေတင်ဆောင်လာတဲ့တင်မောကိုဒီကနေ့မနက်ပိုင်းမှာဒေသခံတွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ရန်တင်တင်မောနဲ့အဲ့ဒီတင်မောအတွက်လုံခြုံရေးလိုက်ပေးတဲ့တင်မောစုစုပေါင်း2စီးကိုကဏီမြို့ကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေကတိုက်ခိုက်ခဲ့ကြတယ်လို့ပြောတာပါတိုက်ခိုက်မှုအတွင်းလုံခြုံရေးပါလာတဲ့တင်မောကိုနှိမ့်မြှုပ်လိုက်ပြီးစစ်ကောင်စီဘက်ကလက်နက်တွေကိုလည်းသိမ်းယူခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတူက VOA ကိုပြောပါတယ်
။ရန်အိတ်တွေတင်ဆောင်အဲ့ဒီရင်မှာသူကရှေ့ကင်းတွေလုံခြုံရေးပြည်နဲ့ရှေ့ကင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စစ်ကောင်စီတပ်ဖွဲ့တွေလုံခြုံရေးလိုက်အဲ့ဒီလုံခြုံရေးလိုက်ခဲ့တဲ့တပ်ဖွဲ့ဝင်50ကိုလည်းနှုတ်ပြန်ထုတ်မြှုပ်လိုက်တာထုတ်မြှုပ်လိုက်တဲ့အချိန်မှာဒီရေလေမြို့ညွာရေထဲမှာမြုပ်တော့တာဆိုတော့ဒီကံလည်းပြစ်ခတ်နိုင်တော့မရှိဘူး ကျွတ်ရလဲလက်နဲ့တွေကိုတပြင်းဝင်ဝါကြီးတွေကိုထိုးချလိုက်တယ်စစ်ကောင်စီရဲ့ဝင်ငွေတစ်ခုဖြစ်တယ်အဲကျွန်တော်ဥပိုင်ကုမ္ပဏီကတောင်းတဲ့အဲဒီအဲဒီကျွန်တော်တို့ဟိုဟာကိုဟုတ်ကဲ့အဲ့ဒီအိတ်တွေကိုကျွန်တော်တို့ခန်းလေးဘက်ကိုပို့တာပါဟုတ်အဲ့ဒီတင်ကြလုံးကိုကျွန်တော်တို့ဒီတွေကိုမြန်မြန်ပြန်ပြန်တက်လန့်ပြီးတော့နေရာယူဖို့နေထားကောင်းမယ့်နေရာနဲ့အတင်းယူဖို့အဲ့ ဖြစ်သွားတယ်အခုသူတို့ဘက်ကကျွန်တော်တို့ဟိုရိုက်ဟိုဘောနော်လင်းနဲ့လဲရလိုက်တယ်သူတို့ဘက်ကရတဲ့လင်းနဲ့နောက်တစ်ကြော့ပြန်ပြီးတော့သူတို့ကိုပြန်ပြစ်တယ
်ဒီကနေ့မနေ့အစောပိုင်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာစစ်ကောင်စီဘက်ကအနည်းဆုံး10ဦးထက်မနည်းသေဆုံးတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အဲ့ဒီတိစိုးမှုရေတွက်နဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုတ်နိုင်ပါဘူးစစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ကြေးရွာတွေဘက်ကိုပစ်ခတ်ခဲ့ပါတယ်ကင်းရွာနီးမှာအဲ့ဒီတိုက်ခတ်မှုဖြစ်ပြီးတဲ့နောက်ကင်းရွာကရွာသားတွေအပြင်ချောင်းမဲချတဲ့ရင်းရွာကြေးရွာကရွာသားတွေဟာနီးစပ်ရာတောတွေမှာထွက်ပြေးခိုလုံနေရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးရင်းရွာရွာသားတူကအခုလိုပြောပါတယ
်အခုရင်ကျွန်တော်တို့ကမှဒါတောလေးပုံနေရတာအခုခုနကရေတုံးရှိပြီးလက်နက်ကြီးတန်းတွေကိုကျွန်တော်ထင်တာပေါ့ဗျာကျွန်တော်တို့ရွာကဟိုလိုပြအဲ့လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ကမြစ်တစ်ဖက်ကမှဒါပေမဲ့ကျွန်တော်တို့ကမိတာပေါ့ဗျာအဲ့ဘက်နဲ့မိရဆိုကုန်းလမ်းကျောလည်းရှိတာတပိုင်းပေါ့အားကြောင့်ကျွန်တော်တို့ရွာနေရဲ့ဖြတ်ပြီးနေကြတယ
်ဒါပြင်စကိုင်းတိုင်းမုံရွာယာကြီးကလေးဝလမ်းပိုင်းမှာလည်းစစ်ကောင်စီတပ်ရဲ့ကားနှစီကိုဒေသခံတွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောသလိုချောင်းမရွာနဲ့ကဏီမျိုးအကြားတမင်ချန်ကျေးရွာနီးမှာလည်းဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီကနေ့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းကဏီမျိုးနားမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုချော်ချော်သိန်းပြောပြသွားတာဖြစ်ပါတယ်ကင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတော့မကြာခင်မှာပြောပြသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုရန်ကုန်ဘက်ကပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရန်ကုန်မြို့မှာမီလာ9ရက်နေ့ညပိုင်းကပောက်ကွဲတန်ဒီမြို့နယ်9ခုထပ်မင်းဲမှာကြားခဲ့ရပေမဲ့ဒီနေ့တော့အခြေအနေတွေထူးထူးခြားခြားမရှိပါဘူးမင်းဲညကဗဟန်းမြို့နယ်ထဲမှာပောက်ကွဲမှုတစ်ခုကတော့လက်လုံမိုင်းစမ်းသပ်စဉ်ပောက်ကွဲတာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးတော့အဒီပောက်ကွဲမှုကြောင့် MMA တိုင်းပေါင်းစုံကစားသမားဖိုးတော်နဲ့လူငယ်3ယောက်ကိုဖမ်းဆီးထားပါတယ်ဒီကြောင့်ကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းတွင်းကဗဟန်းရန်ကင်းတောင်ကလာပတင်ငန်းညွန့်စတဲ့မြို့နယ်တွေအပါအဝင်မြို့နယ်၅ခုထက်မင်းဲမှာမင်းညာတို့ကဘုံပေါက်ကွဲတန်းနေကြရတယ်လို့ဒေသခံတွေကပြောပါတယ်။တင်ငန်းညွန့်မြို့နယ်ပြည်သာရလန်းနဲ့ဝေဇနရလန်းစုံမှာပေါက်ကွဲမှုကတော့နေအိမ်မှာတုန်ခါတဲ့အထိပြင်းထန်တယ်လို့အဲ့ဒီနားမှာနေတဲ့သူကပြောပြပါတယ်
။ကျွန်တော်ကတော့ဒီကဘာနားဘက်မှာကြာတော့အတန်လောက်ပဲအဲ့လိုနေနေတုံသွားတဲ့တန်လောက်ပဲကြာအတိအကျညီမမပြောတတ်ဘူးအမဗီဒီယိုရင်းမှာတက်တဲ့ကြင်လောက်ပဲပြည်အောင်ရှင်နေအရှင်ဟုတ်ဟုတ်ကဲ့နားနဲ့ညီမတို့ဆိုဟွာလောက်ပေါ့နေမတိုင်လောက်ဝင်ရမှာကျွန်တော်နားလောက်ဆိုတော့လေဟုတ်အဲ့လိုနေတုံသွားတဲ့အိမ်ကြီးအဲ့လိုနေတုံသွားတဲ့ပုံစံလောက်ပဲပြီးလိုက်တာရှင်ဟုတ်ဒီကမှာတော့ဒီထိခိုက်တာလည်းကြာနေ
အလားတူပဲတာမွေမြွနဲ့ဗညာဒလလမ်းမပေါ်မှာလဲပောက်ကွဲသံကြားရတယ်လို့ရက်ွက်နေသူက VW ကိုအတီးပြုပါတယ်။တောင်ကလာပါမြွနဲ့ထဲမှာလဲမေလ9ရက်နေ့မနေ့ညတုန်းကပောက်ကွဲသံနှစ်ကြိမ်ကြားရပြီမဲ့ညပိုင်းဖြစ်နေလို့ထွက်မကြည့်ရဲပဲဘယ်နေရာပောက်ကွဲတယ်ဆိုတာမသိရဘူးလို့ဒေသခံတဦးကပြောပြပါတယ်။ဒီရတော့
အတန်ရော့ကြာစနေရီနားလောက်မှာတစ်ခါ၊စနေရီကျော်လောက်မှာလဲစက္ကန့်လောက်မှာတစ်ခါကြားတယ်။နခကြအတားလုံးနခကြရနခပေါက်တာလားပေါက်တာလားမသိသင်ငန်းကျောင်းကြီးရောသင်ငန်းကျောင်းပေါက်တာလဲဒီဘက်ကကြရတယ်မသိပါဘူ
းမင်းညာတို့ကလှိုင်းသားရမင်္ဂလာတုံတောင်တကုံမြို့နယ်ရန်ကင်းစတဲ့နေရာတွေမှာလဲပေါက်ကွဲတန်တွေဇက်တိုက်ကြားခဲ့ရပါတယ်အဲ့ဒီပေါက်ကွဲမှုတွေကဘာတွေပေါက်ကွဲသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဗဟန်းမြို့နယ်တွေကနတ်မောက်လန်းကပေါက်ကွဲမှုကတော့လက်လုံမိုင်းလှုပ်စင်မှာပေါက်ကွဲတာလို့စစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာကြော်ကြားတဲ့ MMA တိုင်းပေါင်းစုံအားကစားသမားဖိုးတော်ဖွင့်လှစ်ထားတဲ့ Team PT အားကစားခမ်းမမှာလက်လုံမိုင်းစမ်းသပ်ရင်းနဲ့ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်းမြဝတီရုတ်တံကထုတ်ပြန်ခဲ့တာပါပောက်ကွဲမှုအတွင်းမှာခန္ဓာကိုယ်အနှံ့ဘုံးစားတွေထိမှန်ခဲ့တဲ့ဖိုးတော်ကိုလည်းမြောက်ကလာပါမြို့နယ်မေဒါဝီစေယုံမှာစေကုသမှုခံယူနေစဉ်မှာစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပါတယ်ဖိုးတော်ကိုစေယုံလိုက်ပို့တဲ့ကားထဲမှာလက်လုံမိုင်းတစ်လုံးတွေ့ရတယ်လို့သူရဲ့အားကစားခံမှမှာပစ္စတိုတနက်တလက်နဲ့ကြည်စံတွေဖောက်ခွဲပစ္စည်းတွေလုံနိုင်တဲ့ပစ္စည်းတွေကိုရှာဖွေတွေ့ရှိတယ်လို့စစ်ကောင်စီရဲ့သတင်းထဲမှာဆိုထားပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့လူငယ်၃ဦးကိုလည်းဖမ်းဆီးထားပါတယ်။ ရန်ကုန်မြို့ထဲမှာအခုလိုပောက်ကွဲမှုတွေဖြစ်နေတယ်လို့ပဲတနင်္လာရီတိုင်းဒဝဲမြို့မှာလည်းမင်းညာတို့ကမြို့ထဲကလက်ဖက်ရည်ဆိုင်နားနဲ့တိုင်းတရားလွှတ်တော်ရုံးနာမှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒဝဲဒေသခံတူပြောပြတာကတော့
ဟုတ်မင်းညာနေကတော့ကျွန်တော်တို့ဒီဒဝဲဆက်မှာကတော့ကျွန်တော်တို့ဒီဘုံနေပါတယ်ကတော့ဒီပောက်ကွဲတာတွေပါတော့ရှိတယ်ခဏဆိုလို့ပေါ့နော်နေတိုင်းတော့မဟုတ်ဘူးကျွန်တော်တို့ဟိုခဏဟိုပောက်ကွဲနေနေစားမှာရှိတယ်မနေ့ညနေလို့ ਆ ဆိုလို့ရှိရင်တိုင်းတရားလွှတ်တော်ရုံးပေါ့နော်တရားလွှတ်တော်ရုံးမှာကျွန်တော်တို့ဒီည7နာရီလောက်မှာဟိုပိုပောက်ကွဲမှုအနေထားရှိတယ်နောက်တစ်ခုကတော့ဒီလက်ဖက်ရည်ဆိုင်တစ်ဆိုင်ပေါ့နော်ဒီတခါရလက်ဖက်ရည်ဆိုင်ဆိုတဲ့နေရာမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ဒီခုနဆိုတဲ့ဒီတိုင်းတရားလွှတ်တော်ရုံးဆိုတာကကျွန်တော်တို့ဒီစစ်တပ်ကတပ်ဆွဲထားတဲ့နေရာပေါ့တော့မြို့ပြင်မှာပေါ့အဲ့လိုတပ်ဆွဲထားတဲ့နေရာအဲ့ဒီနေရာမင်းညာကတော့ဒီပေါ်ပေါ်ကွာတာမျိုးတွေရှိတယ
်ဆီယာနာသိန်းအုပ်ချုပ်မှုကိုနိုင်ငံတော်ကပြည်သူတွေကဆက်ပြီးတော့ဆန့်ကျင်ဆန္ဒပြနေကြတာနဲ့အတူပောက်ကွဲမှုဖြစ်စဉ်သတင်းတွေကလည်းနေရာတော်တော်များများမှာပို့ပြီးတော့ကြားလာနေရတာပါရန်ကုန်မြို့ထဲမှာတော့လုံခြုံရေးတင်းကျပ်ထားတဲ့ခြားကပဲလူငယ်တွေဥဆောင်တဲ့ဆီယာနာရှင်ဆန့်ကျင်ရေးလျှက်ပြက်တပိတ်ကြောက်ကြားတပိတ်တွေဆက်ပြီးတော့ရှိခဲ့ပါတယ်ဂျင်းမနိုင်စမ်းကြောင်းကလူငယ်တွေစုဝေးကြပြီးဘရင်တော်လမ်းမကြီးပေါ်မှာလဲဆရာနာရှင်စန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်ရှင်
ရန်ကုန်ပါဝင်နေရာတဝန်းကဒီပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့အမှန်စုမပြောပြသွားတာဖြစ်ပါတယ်။ KNU နဲ့စစ်ကောင်စီတို့ကြားဒီတိုက်ပွဲအခြေအနေကိုမပြောခင်မှာအခုတော့အင်းစိန်ထောင်မှာဖမ်းခံထားတဲ့မြန်မာနောင်သတင်းတော့အမတ်ကေဇွန်နွေးနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ဖေဗူလာရဲကဖမ်းဆီးခံထားတဲ့မြန်မာနောင်သတင်းဌာနကသတင်းတော့အမတ်ကေဇွန်နွေးအင်းစိန်ထောင်ထဲမှာရဲအတော်ကြာတိုက်ပိတ်ခံခဲ့ရပါတယ်။အစာငတ်ခံဆန္ဒပြတယ်ဆိုပြီးတိုက်ပိတ်ခဲ့ကြောင်းမိခင်ဖြစ်သူက VOE ကိုပြောပါတယ်။မကေဇွန်နွေရဲ့အမှုကိုဒီနေ့မှရုံးထုတ်စစ်ဆေးပါတယ်။အလားတူကမ္ဘောဇာတိုင်သတင်းဌာနကအမျိုးသမီးသတင်းတောက်၂ယောက်အပါဝင်သတင်းတောက်၄ယောက်ရဲ့အမှုတွေကိုလည်းစတင်စစ်ဆေးပါတယ်။ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအရက်သားဆွေရထန်းကနေအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံတော်ဆီယာနာရှင်စန့်ကျီဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးသတင်းရယူနေတဲ့အချိန်သတင်းတောက်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့ကမြေနီကုန်းဆန္ဒပြပွဲတွေမှာစစ်တပ်ကပစ်ခတ်ဖြိုခွဲတာကြောင့်တရိယာယူနေတဲ့အချိန်ဖမ်းခံခဲ့ရတဲ့မြန်မာနောင်သတင်းဌာနကသတင်းထောက်မက်ကေဆွန်တွေရဲ့အမှုကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။မက်ကေဆွန်တွေကို၅ချိန်မြောက်ရုံးထုတ်တာဖြစ်ပြီးတရားလိုဘက်ကစတင်စစ်ဆေးတယ်လို့သူရဲ့ရှင်းတွေကပြောပါတယ်။လာမယ့်မေလ20ရက်နေ့မှာနောက်ထပ်ရုံးထုတ်စစ်ဆေးဖို့ရုံးချိန်ပေးထားပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကတော့မက်ကေဆွန်တွေကိုအင်းစိန်ထောင်အတွင်းအစာငတ်ခံဆန္ဒပြတာမှာဦးဆောင်တယ်လို့ဆိုပြီးရဲတော်ကြားတိုက်ပိတ်ဖြစ်ပြီးခံခဲ့ရတယ်လို့မက်ကေဆွန်တို့ရဲ့မိခင်ဖြစ်သူကအတည်ပြုပြောကြားပါတယ်
။အဲလေးလပိုင်း20ရက်နေရပဲ။အဲအေဗီလာသူတို့3ယောက်တဲ့အဲမှာ3ယောက်တခံထားတယ်အဲလိုပြောတယ်။ဘယ်လိုကြောင့်တိုက်ပိတ်ခံရလဲဆိုတော့သူ့ကိုမေးတဲ့အခါသူဘာမှမလုပ်ဘူးလေသူ့ကိုသူဥပုသ်ဆောင်တယ်အခုတော့ဒီကတော့ဥပုသ်လားလေဥပုသ်လားဆိုတဲ့အခါကျတော့ဥပုသ်ဆောင်တဲ့အခါကျတော့သူကတနေ့လုံးရေလည်းမတောက်အောင်အစာလည်းမစားအောင်လေအဲ့လိုမျိုးမစားရတဲ့အခါကျတော့အဲ့ဒါကိုသူ့ကိုအစာငတ်ခံဆန္ဒပြတယ်ဆိုပြီးတော့တဲ့အဆောင်ကြောင်းမယ်လို့ခေါ်သွားပြီးတော့ဟိုရောက်တော့တိုက်ပိတ်ထားတယ်သူတို့3ယောက်ကိုတဲ့တကယ်အစာငတ်ခံဆန္ဒပြတဲ့အဖွဲ့တွေကတတ်တတ်ရှိရဲ့တဲ့ထလာတဲ့အခါသူ့နာမည်ပဲထလာတယ်။ तू ကခေါင်းဆောင်ဆိုပြီးတော့တဲ့အဲ့လိုမျိုးသူ့ကိုလောက်တာတဲ့။ဒါပေမဲ့ तू ကတကယ်အစငတ်ခံတာမဟုတ်ဘူးတဲ့။ तू ကဥပုသ်ဆောင်နေတာတဲ့။အဲ့လိုပြောတယ်။ဒီကတော့အလောက်ပဲပြီးတယ်။ဘာမှတိတ်ချာမသိဘူး။ရုံးချင်းတင်ပြီးတာပါလဲဆိုအခုမှဒီရုံးချင်းမှမှပထမအတိုင်းတကယ်လိုပဲစစ်သေးတယ်။သူ့ကိုမစစ်သေးဘူး။အနောက်ရောက်နေရောရန်နဆိုင်နေရုံးချင်းတမီ
ဖြစ်စဉ်သိစိတ်နဲ့ပတ်သက်လို့မက်ကေဆွန်တို့ရဲ့ရှင့်နေဒေါ်နီလာခိုင်ကိုဆက်သွယ်မိမြန်းတာမှာရှင့်နေကလည်းတိုက်ပိတ်ခံရတာဟုတ်မှန်တယ်လို့အတည်ပြုပါတယ်။တိုက်ပိတ်ခင်ရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးဘူးလို့ပြောပါရယ်ဒီကနေ့မက်ကေဆွန်တွေအမှုကိုရုံးထုတ်ခဲ့တယ်လို့အလွတ်တန်သတင်းတောက်ကိုဆိုးရာစာချွန်းကိုလည်းရုံးထုတ်စစ်ဆေးပါရယ်သတင်းရယူတဲ့အချိန်မှာဖမ်းဆီးခံရတဲ့ကိုဆိုးရာစာချွန်းအပေါ်မှာစနပြသူတွေကိုတွေးထွေးလုံဆော်ရဲဆိုတဲ့ဆွဲချက်ကိုပါတရားလိုဘက်ကတင်ပြလာတယ်လို့သူ့ရဲ့ရှင့်နေဦးခင်မောင်မြင့်ကဖီဝေကိုပြောပါရယ
်အမှုကိစ္စကတော့ဒီနေ့တရားလိုလုပ်တဲ့စခန်းမှုပေါ့ကမာရုံမြို့နယ်စခန်းမှုသူ့ကိုကျွန်တော်စစ်တာပေါ့နော်စာဖြစ်တဲ့အခါကျတော့ကျန်တဲ့သတင်းတောက်တွေကတော့ဒီသတင်းရယူနေစဉ်ဖန်ဆီးမိရယ်ဆိုပြီးတိုင်ကြားကြတာပေါ့နည်းနည်းပေါ်တာပေါ့သူကြတော့သတင်းရယူခြင်းတဲ့ဆန္ဒပြလူစုလူဝေးနဲ့အတူပူးပေါင်းပြီးတော့ဒီလှုံ့ဆော်ကြေကျော်နေတယ်ဆိုတဲ့အနေအထားနဲ့သူတိုင်တော့ပြောမှဆိုဥရီသဘောရပို့လေးလေးနဲ့ရှိတယ်ရဲမှုအသေးသေးချာချာလေးကျွန်တော်တို့စ
စ်မေးတဲ့အခါမှာတော့ဓာတုကိုအဲ့လိုဆောင်ရွက်ခဲ့တဲ့ဓာတ်ပုံမှတ်တမ်းတွေဗီဒီယိုမှတ်တမ်းတွေအတန်ဖိုင်တွေစတဲ့အထောက်အထားတစုံတရာသူတင်ပြနိုင်ခြင်းမရှိဘူးဒီနေ့လည်းမတင်ပြနိုင်ဘူးရခင်ကလည်းမတင်ပြခဲ့ဘူး
ဒီမှာပဲဖန်စီတာတို့ဆက်စီတာတို့လောက်အောင်ပေါ့အခုကတော့သူကကြောင်းမြန်ဖြစ်နေတဲ့အတွက်ဒါလေးကတော့သူ့အတွက်ပိုရအခွင့်အရေးလေးတခုရမယ်လို့ကျွန်တော်မျှော်လင့်တာပေါ့
ရန်ကုန်မြို့မှာအာဏာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေအပေါ်စစ်တပ်ကအကြမ်းဖက်ဖြိုခွဲတာကိုသတင်းရယူရင်းနဲ့သတင်းတောက်6ဦးထက်မနည်းဖမ်းဆီးခံခဲ့ရတာမှာ AP သတင်းဌာနကသတင်းတောက်တဦးပဲပြန်လွတ်ခဲ့ပြီးကျန်တဲ့သူတွေကိုတော့ပုံမှန်905ကကြီးတက်မတော်ဖြိုခွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့ကမာရွတ်မြို့မှာရဲစခန်းကတူရဲမှုမြို့ဦးကတရားလိုလုပ်တရားစွဲခဲ့တာပါသူတို့လိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်တဲ့မြေပြည်တော်ပသိမ်၊ဘိတ်၊ပြီးပဲခူး၊တာချီလေးတို့မှလည်းဖမ်းဆီးခံထားတဲ့သူတွေရှိပါတယ်ဒီကနေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးအခြေဆိုင်ကမောဇာတိုင်းကအမျိုးသမီးသတင်းတောင်2ယောက်ထုတ်ဝေသူအပါအဝင်စုစုပေါင်း4ယောက်ကိုလည်းရုံးထုတ်ဆစ်ဆေးခဲ့ပါတယ်။အဲဒီမှာဒီကနေ့ရုံးထုတ်တဲ့အခြေအနေကိုတော့ရှေ့နေဦးညီညီစောကအခုလိုပြောပြပါတယ
်။ဟိုဟာအရင်တစ်ချိန်လိုမျိုးပဲဟိုဟာပေါ့။ဥပရေရာရှိကသူ့အာဏာမပေးထားတဲ့ဆက်စားမလို့မလာဘူးလား။အမှုမှာတည်လို့ပြေနေကြသက်သေးတယ်မလားဗျာ။ဒါကြောင့်မို့ကျွန်တော်တို့ဆက်စီရုံးချရမှာမဆိုင်နေချက်ချင်းလာတာ။အော်ဒီပေးသားတဲ့ကျွန်တော်ကမောဇာတိုင်းပဲဟိုဟာရေးကျမရဲ့ချင်းကတော့ကောင်းပါလေကသူတို့တွေ။အမှန်ရှာဖို့ကိစ္စကတော့ကျွန်တော်ကဥပဒေအရရှိနေဆုံးလာလို့ရှိတော့ကျွန်တော်ကာကန်ရှင်နေဆန္ဒသူတို့ကပြုချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ရှောက်ပေးရမှာရှောက်ပေးမှာဟုတ်ကဲ့အခုကကျွန်တော်ကတစ်ဖက်ကဥပဒေအရရှိမရောက်သေးဘူးဥပဒေအရရှိမပါသေးတဲ့အကြောင်းလို့ကျွန်တော်တို့အကိစ္စတွေကဆုံးပြရသေးလို့လည်းအဲ့လိုဖြစ်နေတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးထားတဲ့သတင်းတောက်အယောက်50ထက်မနည်းရှိပြီးအယောက်20နီးပါးကိုဖမ်းမရန်ထုတ်ထားပါတယ်TVB မစ္စီမမြန်မာနောင်း7 days ခေတ္တမီဒီယာစတဲ့သတင်းလုပ်ငန်းကြီးတွေရဲ့လုပ်ငန်းလုတ်ကန်ခွင့်ကိုတော့မတ်လ8ရက်နေ့မှာစစ်ကောင်စီကပိတ်ခဲ့ပြီးမြကြီးနားမြို့အခြေဆိုင် The 74နဲ့မြကြီးနားသတင်းဌာနတွေကိုလည်း April 29ရက်နေ့ကစလို့ပိတ်ခဲ့ပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီAndroid phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ဒီကနေ့ချာတော်ရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ KNU နဲ့စစ်ကောင်စီတပ်တွေကြားကတိုက်ပွဲအခြေအနေကိုပြောပြကြပါတယ်ကရင်မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့တွေနဲ့နောက်ဆက်ကစစ်ကောင်စီတပ်တွေကြားတလားကျော်အတွင်းမှာတိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့တယ်လို့တပ်မဟာ၅ဘက်ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ကအရာရှိတွေအပါအဝင်အကြမ်းဆုံးများတယ်လို့လည်းတပ်မဟာ၅ကဆိုပါတယ်စစ်ကောင်စီဘက်ကတော့ KNU နယ်တဲကတိုက်ပွဲတွေနဲ့ပတ်သက်လို့ထူးထူးခြားခြားထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအချိန်လေးကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်မျိုးသားစီယုံ KNU တပ်မှ၅ထိ ंछ ုံနယ်မြေဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမတ်လ29ရက်နေ့ကနေမေလဇန်းထိနှစ်ဖက်ထိတိုက်ပစ်ခတ်တဲ့တိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကဗိုလ်မှူးကြီးအပါအဝင်တပ်ဖွဲ့ဝင်200နီးပါးတေဆုံးခဲ့တယ်ဆိုပြီး KNU တပ်မှ၅ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
เออปีนั่นแหละลุပြောเลยยะเลยบาคิดเลยสรุปว่าแล้วโหการเมียนน่ะมาลุชะได้ปอมมาที่แต่มาเลยเป็นเมียอนัตตะเนี่ยท่านเจ็ดตัวท่าได้ปอมมาแล้วที่ตุมุว่าเอ๊ะๆเนาะจูจาจูจาพี่ไปแม้แล้วเป็นเปลี่ยนไม่တော့หีไล่แต่ขาจ้ะเนาะตู้เยยีตัวอ่ะโห400ตัวนะบ่เนาะโอเคตะละต้วยมาบ่เนาะที่ตะละจอๆเล่บ่อะคือดีเปียเนี่ยต้วยมาเลยเป็นโหท่าพี่ล่ะบ่เนาะติ๊กกอกสีแต่มาကြရတာဘုံမူကြီးတယောက်ရယ်ဘုံမူဘုဘုဘုံမူကြီးတယောက်ရယ်တော့ဘုံမူတယောက်ရယ်တော့ဘုကြီးတယောက်တော့ပြီးတော့အရာခံမူကတယောက်ရယ်အလုံးပေါက်ကဒီသတ်သားပါလဲဆိုမရှိဘူးတရားနဲ့ကိုးဆွေလေးရောက
်ကျန်ယူဘက်ကတော့ကိုဦးတည်ဆုံးပြီးဆယ်ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေစဆုံးတယ်လို့ကျန်ယူပြောတာနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VOA ကလည်းပြည်သားအတီမပြုတ်နိုင်ပါဘူးမလ29ရက်နေ့ကဘရင်ပြည်နယ်ကတိမှုထာစခန်းအပိလ29ရက်နေ့မှာတောင်ရင်မြစ်ကြောင်လုံခြုံရေးယူထားတဲ့တော်လဲထားတဲ့ဥတုဒစခန်းတွေကိုတပ်မ9ကတိုက်ပိုက်ခဲ့တယ်ဆိုပြီးစစ်ကောင်စီရဲ့အပိလ29ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ် KNU ဘက်ကတော့တိမှုထာနဲ့မေရထာစခန်းတွေကိုသိမ်းခဲ့တယ်ဆိုပြီးပြောထားပါတယ်မေရထာကတော့ ထိုင်းဘက်ကျန်တော်လဲထားတဲ့အနည်းဆုံးဖြစ်ပြီးအများကတော်လဲထားလို့လဲခေါ်ကြပါတယ်မလ၂၉ရက်နေ့ကစပြီးတမန်ကထိန်းချုပ်တဲ့ဖပုံခရိုင်ကနေမြေတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အီဘီလာနဲ့မီလာဇမ်းမာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်အဲ့ဒီဒေသတွေမှာနေတဲ့ကရင်ရွာသား တောင်းတဲ့ချီပြီးပေးလို့ရကိုထွက်ပြေးနေကြပါတယ်အခုထက်ထီလဲဖပုံခရိုင်ဒေသတွေပေါ်မှာနေတိုင်းနေပါလေရင်နေပြန်ဝဲနေတာကြောင့်အရက်သားတွေတောတောင်ထဲမှာပဲပုံအောင်နေရတယ်လို့လဲဆိုပါတယ်မနေတော့ကလည်းညဘက်မှာလေရင်ပြန်ဝဲခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်ဟောလေရင်ကဟိုနေ့တိုင်းလိုပဲဒီည၃ရက်လဲလာသေးတယ်ဒါပေမဲ့ဟိုဘုတ်ကျဲတာလို့ပါလို့တော့ဟိုမရှိဘူးပေါ့နော်ဒီလိုပဲလာဝဲပြီ
တယ်ဝယ်ပြီးတော့ပြန်သွားတယ်အဲပုတ်ကျတာတော့မရှိဘူးပေါ့နော်ဒီဒီညနော်
KNU ထိန်းချုပ်ရာကရင်ဒေသအတွင်းကအရက်သားတောင်ရခင်းနေလူနေအိမ်တွေကိုစစ်ကောင်စီဘက်ကလက်နက်ကြီးကြီးပစ်ခတ်မှု985ကျင်ရှိခဲ့ကြောင်းလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား14ဦးသေဆုံးပြီး28ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း KNU တပ်မ9ကပြောပါရယ် KNU နဲ့မြန်မာအစိုးရကြားနှစ်ဦးသဘောတူအပြစ်ခတ်ရစဲရဲကို2012ခုနှစ်မှာထိုးခဲ့ပြီးတနင်္ဂနွေလောပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုတော့2015ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကင်တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြစ်ခတ်ရစေးရေးသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တယ်ဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွဆဲနေကြပါတယ်ရှင်
။ထိုင်းချီတိုင်းသတင်းတော့မအေးမှာပြောပြတော့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြမရေးသုံးသက်ချက်ကိုနားဆင်ရမှာပါ။ကချင်ပြည်နယ်အရှေ့မြောက်တရုတ်မြန်မာနယ်စပ်ဒေသမှာတရုတ်ကုမ္ပဏီတွေလုကင်တဲ့မြေရှားတပ်တုထုတ်ယူမှုဟာဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မောင်းခိုလုပ်ငန်းဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ Kim ရဲ့အသုံးအဆောင်ဖြစ်တဲ့ကွန်ပျူတာလက်ကင်ဖုန်းရက်စက်ကနေအခြား electronic ပစ္စည်းကိရိယာတွေထုတ်လုံမှုတိုးပွားလာတဲ့အတွက်ဒီပစ္စည်းတွေမှာသုံးတဲ့မြေရှားသတ္တု rare earth metal ဟာဝယ်လို့အားကောင်းနေပါတယ်မြေရှားသတ္တုအများဆုံးတရုတ်ပြည်ကထုတ်လုပ်ပြီးမြပြည်တွင်းသုံးအတွက်မလုံလောက်လို့နိုင်ငံခြားကတင်သွင်းနေရပါတယ်မြေရှားသတ္တုအများဆုံးထုတ်လုပ်ပြီးအများဆုံးဝယ်ယူနေတာတရုတ်ပြည်ပါမြန်မာပြည်မှာစစ်အာဏာသိမ်းလို့တရုတ်ပြည်မှာမြေရှားသတ္တုဈေးနှုန်း30ရာခိုင်နှုန်းထိုးတက်သွားတယ်လို့မလ3ရက်နေ့ထုတ် Nikkei Asia မှာဖော်ပြပါတယ်။တရုတ်လုံခိမီကွန်ပျူတာတွေမှာမြန်မာကရတဲ့မြေရှားတပ်တုအသုံးများတဲ့အတွေ့စစ်အာဏာသိမ်းမှုကြောင့်တင်သွင်းမှုကျဆင်းသွားရင်တရုတ်စီးပွားရေးထိခိုက်နိုင်ပါတယ်။မြေရှားတပ်တုထုတ်ယူတဲ့ဒေတာမှာသဘာဝပတ်ဝန်းကျင်အများဆုံးပျက်စီးပါတယ်။ဒါပေမဲ့ February 1ရက်နေ့စစ်အာဏာသိမ်းရင်ကစပြီးကချင်ပြည်နယ်ပန်ဝါနဲ့ခြိပွေမြို့နယ်မှာတရုတ်မြေရှားတပ်တုလုံငန်းငါးစာတိုးပွားလာတယ်လို့ဒေသခံတွေကပြောကြောင်းအေပီလ26ရက်နေ့ထုတ်ဧရာဝတီသတင်းမှာဖော်ပြပါတယ
်တရုတ်ပြည်တောင်ပိုင်းမှာမြေရှားတပ်တုဥပဒေမဲ့ထုတ်ယူတာများလာလို့2010မှာပိတ်ပင်တဲ့အတွက်ကချင်ပြည်နယ်အရှေ့မြောက်ကိုတရုတ်တွေရောက်လာတာဖြစ်ပုံရပါတယ်မြေရှားတပ်တုလို့ခေါ်ပေမဲ့ရှားပါတာတော့မဟုတ်ပါဘူးအမြဲတမ်းရောနှောနေတဲ့ dressing တွေကိုထုတ်ယူဖို့ခက်ခဲတဲ့အတွက်ရှားပါတတ္တုသို့မဟုတ်မြေရှားတတ္တုလို့ခေါ်တာဖြစ်ပုံရပါတယ်ထုတ်ယူတဲ့နီးနှမျိုးရှိပါတယ်ပထမနီးကအပေါ်ယံမြေလွှာကိုဆက်နဲ့ချစ်ယူပြီးရေစစ်ကန်တဲ့ထည့်ပါတယ်နောက်တော့အက်စစ်နဲ့အခြားဓာတုဆေးရည်တွေကန်တဲ့လောင်းထည့်ပြီးမြေရှားတတ္တုကိုစစ်ယူတဲ့နီးဖြစ်ပါတယ်ဒုတိယနီးကတော့တောင်ကုန်းတောင်နှမ်းတွေပေါ်မှာကျင်းနေတူပြီးအက်စစ်နဲ့ဓာတ်ဆေးရည်ကိုကျင်းနဲ့လောင်းထည့်ပါတယ်ကျင်းထဲမှာအရေးဖြစ်သွားတဲ့မြေကြီးကိုပိုင်းနဲ့ဆုပ်ယူပြီးတူလောင်ကံကိုပို့ရပါတယ်တူလောင်ထားတဲ့မြေရှားရည်ကနေမြေရှားတပ်တုကိုထုတ်ယူရတာဖြစ်ပါတယ
်ဒုတိယနည်းကိုကချင်ပြည်နယ်မှာသုံးပါတယ်ကချင်ပြည်နယ်အရှေ့မြောက်ပိုင်းရှိပွေမြို့နယ်ကပန်ဝါနယ်စပ်ဒေသဟာမြေရှားတပ်တုထွက်တဲ့နေရာဖြစ်ပါတယ်မြေရှားတပ်တု18မျိုးရှိတဲ့အနေနဲ့ပန်ဝါမှာရှိတဲ့9မျိုးကိုတရုတ်ကထုတ်ယူပါတယ်ကဘာမှာရှိတဲ့တာဗီယန်နဲ့disposium ပမာဏရဲ့30ရာခိုင်နှုန်းဟာပန်ဝါမှာရှိတယ်လို့ဆိုပါတယ်။ဒါကြောင့်2018စည်းရဲမှာမြေရှားတပ်တုတတိယအများဆုံးထုတ်လုပ်သူဟာမြန်မာဖြစ်နေပါလေ။
ဒါပေမဲ့မြေရှားတတ်တုအများအပြားရှိတဲ့နိုင်ငံစည်းရင်းမှာတော့မြန်မာမပါပါဘူး။ပေါင်းဝါနေဇက်ဒေတာမှာဥပဒေမဲ့တူးတဲ့မြေရှားတတ်တုလောက်ွက်တွေရာနဲ့ရှိနေတာကိုပိတ်ပင်ပေးဖို့လူတို့ကပြည်နယ်အစိုးရကိုတောင်းဆိုထားပါတယ်။မြေရှားတတ်တုထုတ်ယူလို့ပျက်စီးသွားတဲ့တောင်ကုန်းတောင်တန်းတွေဟာဒေသခံတွေအတွက်အသုံးမဝင်တော့ပါဘူး။တတ်တုရိုင်းထုတ်ယူတဲ့အစင်တိုင်းဟာတဘာဝပတ်ဝန်းကျင်ကို ချင်း6လက်မလောက်ရှိတဲ့ကျင်းကိုအနက်ပေ30ကျော်အထိတူးယူရပါတယ်။နောက်တော့အဲ့ဒီကျင်းတွေတဲကိုအက်ဆစ်နဲ့အခြားဓာတ်ဆေးရည်တွေလောင်းထည့်ပါတယ်။အက်ဆစ်နဲ့ဓာတ်ဆေးကြောင့်ဓာတ်ပြုတ်ပြီးထွက်လာတဲ့နိုးနှစ်ရောင်အရည်တွေကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ထားပါတယ်။မြေချင်းတူးပြီးရေမစိမ့်နိုင်အောင်မိုးကဖြင်းခင်းထားတဲ့တူလောင်ကန်တွေပါ။မြေရှားရည်အနေထိုင်သွားတဲ့အခါမှာအပေါ်ရန်ရည်ကြီးကိုပိုက်နဲ့ဆုပ်ထုပ်ယူပြီးအနယ်ရည်ကိုအချောက်ခံထားရပါတယ်။ခြောက်သွားတဲ့အနယ်ရည်လေးလံတဲ့မြေရှားတက်တူရိုင်းဖြစ်လာတဲ့အခါတရုတ်ပြည်ကိုသယ်ယူသွားကြပါတယ
်။ဒါပေမဲ့မြန်မာပြည်ကမြေရှားတက်တူထုပ်ယူတဲ့ပမာဏနည်းပါးလာပုံရပါတယ်။2018မှာတန်ချိန်16,000မြန်မာပြည်ကတင်သွင်းပါတယ်။တရုတ်ပြည်မြေရှားတက်တူဈေးကွက်ရဲ့25ရာခိုင်နှုန်းကိုမြန်မာကဖြည့်ဆည်းပေးတယ်လို့ဖြစ်နေပါတယ်။မြန်မာပြည်ကမြေရှားတပ်တူကိုမောင်ကိုလမ်းကြောင်းကတင်သွင်းနေပုံရပါတယ်။ရန်ရှိပြည်နယ်တောင်ပိုင်းကန်းကြောင်မြို့ကမြေရှားတပ်တူလုပ်ငန်းရဲ့2018ခုနှစ်ဝင်ငွေဟာဒေါ်လာသန်း4,000လောက်ရှိမယ်လို့ကန့်မှန်းပါတယ်။ရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တူလုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရေမြေညဉ့်ညမ်းမှုကိုပြန်လည်တပ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း9,500လောက်ကုန်ကြမယ်လို့တရုတ်အစိုးရရဲ့အတက်ပညာဝန်ကြီးဌာနကကမှန်းထားပါတယ်။ကချင်ပြည်နယ်မှာတော့ရေမြေညင်ညမ်းပြီးသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာကိုအရေးယူမဲ့သူမရှိတယ်လို့ဖြစ်နေပါလေ။မြေရှားတပ်တုလုပ်ငန်းရဲ့ဆိုးကျိုးတွေကိုဒေသခံတွေကရရှိပြီးအကျိုးအမြတ်ကိုတရုတ်ကုမ္ပဏီတွေကရရှိနေတာကတော့ထင်ရှားလာပါလိမ့်ခင်ဗျာ။
ဝန်ခေမြမရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆီယနာသိင်ပြီးကိုဗစ်ဆိုရင်ဇာကိုပြောပြထားပါတယ်ဆီယနာသိင်ပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးဒီအားနယ်လာချိန်မှာအိန္ဒိယနိုင်ငံဒီမှာလဲကိုဗစ် -19 လိုင်းသစ်တွေထလာတာမို့မြမအတွက်လဲစိုးရိမ်နေရပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အိန္ဒိယမှာကိုဗစ်ဒုတိယလိုင်းထိန်းနိုင်သိမ့်မရဖြစ်နေတာနဲ့ဒီထိုင်းမှာတတိယလိုင်းတက်လာချိန်မှာမြန်မာအခြေအနေကဘလို့ရှိပြီးတော့ဘလောက်ထိစိုးရင်စရာရှိနေပါလဲစေပညာပေးဆောင်ပါတွေကိုရေးသားဟောပြောနေတဲ့ထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာမြင့်ဦးခင်ဗျာဒီကိုဗစ်ဖြစ်တဲ့လိုင်းလေးပေါ့နော်မြန်မာနိုင်ငံကဒီဒုတိယလိုင်းအပီးမှာတော့ဆန္ဒသိမ်းမှုတွေပေါ်လာပြီးတော့ဆန္ဒပြပွဲတွေနဲ့လည်းကြုံခဲ့ရတဲ့အခါမှာဒီကိုဗစ်ကာကွယ်လုပ်ငန်းတွေတစုံတရာထိန်းချုပ်မှုတွေပေါ့နော်ထိခိုက်လာရတယ်လို့ပြောရမှာပေါ့ဆရာဒါပေမဲ့တစ်ချိန်တည်းမှာပဲကိုဗစ်စစ်ဆေးမှုတွေကိုလည်းတေချာမလုပ်နိုင်တော့လောလောဆယ်ဘလောက်ရှိတယ်ဆိုတာကျွန်တော်တို့ comment လို့ခတ်တယ်ပေါ့နော်ဒါပေမဲ့တေချာတာကတော့နေဆက်နိုင်ငံတွေမှာအထူးသဖြင့်အိန္ဒိယမှာပေါ့နော်အခုကတတော်လေးကိုသူတို့တော့ဒုတိယလိုင်းပေါ့အဲ့တော့ဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီနေဆက်ချင်းလဲချိန်နေတဲ့အတွက်အရင်ကတော့ကျွန်တော်ဒုတိယလိုင်းကရခိုင်ဘက်ကလာခဲ့တာပေါ့နော်အခုရောဒီအိန္ဒိယနေဆက်ဘက်ကလာနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအဓိကဘာစပြောချင်လဲဆရာမြန်မာပြည်သူတွေအဲ
့တော့မြန်မာပြည်ကကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာဏာမသိမ်းခင်ကဆိုရှင်ဘာဖြစ်ရောကဘာကနေချီချူရတယ်စဖြစ်တာတော့မှတရုတ်ပြည်ကနေဥရောပတခွင်ပြန့်သွားတဲ့ချိန်မှာကိုယ်နိုင်ငံမှာမတ်လလောက်ကြမှာလူနာလေးနှစ်ယောက်လောက်ကိုစားတွေ့เนาะအဲ့ဒီမှာကျွန်တော်တို့ပထမလိုင်းကိုတော့တော်တော်ကြီးကျွန်တော်တို့ဩဂတ်လလောက်အထိကိုထိန်းထားနိုင်တာပေါ့เนาะလူလေးယာကနန်းလောက်နဲ့အဲ့မှာဩဂတ်လကောင်းနေစားပြီးရခိုင်ရနေခုနဆိုတော့ဒုတိယတိုင်းရအသေးတန်ရက်ခတ်တဲ့ခါမှာလူတွေတောင်းနေချီပြီးတက်လာတာအဲ့ဒါနေဖေဖော်ဝါရီလအထိပေါ့เนาะအဲ့တော့ဒါအာနာသိန်းခင်အထိကိုတက်တက်လာရင်းကနေပြီးတော့ဆရာကြီးဇော်ဝေဆိုးကနေပြီးတော့ကျွန်တော်ရန်ကုန်တိုင်းကို အဓိကဂိုင်မဲဆိုပြီးတော့ကိုဗစ်ကွန်မန်တာနဲ့သူပြန်ထိန်းချုပ်လာတဲ့အချိန်မှာအဲ့ချိန်မှာလည်းအလူအရမ်းများတဲ့အချိန်မှာကျွန်တော်တို့ကရွက်ထဲတဲနဲ့စေုံကြီးတွေစောက်ရတယ်အများကြီးဂရင်တွေကိုတောင်းနဲ့ချီပြီးတော့စီစဉ်ပြီးတော့လှုပ်လာတဲ့အခါမှာတဖြည်းဖြည်းနဲ့ကျွန်တော်ထိန်းချုပ်လာနိုင်တယ်လို့ပြောလို့ရတာတဖြည်းဖြည်းနဲ့လူနာတွေ့ရှိနှုံးလေးတွေတေနှုံးတွေကျလာတဲ့အချိန်မှာဖေဖော်ဝါရီတည့်ရက်နေ့မှာဘာပဲပြောတရားမဝင်အာဏာသိမ်းမှုကြီးကပေါ်ပေါက်လာတာပေါ့ဟုတ်လားလူတွေကကိုဗစ် -19 ဆိုတဲ့အနေထားနဲ့ကု21ပြောင်းသွားတာပေါ့ဗျာအခုဆိုတော့ဒီသူတို့အာနာသိမ့်လိုက်တဲ့19 21နဲ့အဲ့တော့ဒီစစ်အာနာရှင်ကြောင့်ပြစ်ခတ်တပ်ဖြတ်တာကြီးဆိုတော့ပထမဆုံးကတော့ကျွန်တော်တို့ယောဂန္တရာကတ်တိဆောက်တာကိုထိန်းတာထိန်းလာတဲ့အချိန်မှာအခုတက်တန္တရာကတ်ပေါ့လူတွေကိုပြစ်တက်တာလမ်းပေါ်မှာအဲ့ဒါပြစ်တက်တာတွေဖြစ်လာတဲ့ခါကျတော့လူတွေကကိုဗစ်ကိုဘူးမဆိုင်အားတော့သူ့ကိုလည်းကျွန်တော်တော်လန်းမယ်တွန်းလန်းမယ်ဆိုပြီးလူတွေကအုပ်စုလိုက်ကြီးတွေလူတွေတန်းနဲ့ခြေပြီးတော့တောင်းနဲ့ခြေပြီးတော့လမ်းပေါ်မှာဆုဝေးကြတယ်အော်ဟစ်ကြတယ်ပေါ့နော်အဲ့တော့ဟစ်တဲ့အချိန်ဝါတွေအမုံအမွားတွေအကုန်လုံးလမ်းပေါ်မှာပြန်နိုင်နေပြီလို့ယူဆတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီလက်ရှိကိုဗစ်အနေအထားကိုရောဆရာဘယ်လိုသုံးသပ်မိလဲဆရာကြီး
ဒီအချိန်မှာကျွန်တော်တို့ကဘာမှာစပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာဒေါက်တာကိုဗစ်အကြီးကြီးအဓိကပြင်အိန္ဒိယပေါ့ခုနဘယ်လောက်ထိတောင်းလဲဆိုလူပေါင်းသား20လောက်ကိုခါတဲ့ confirm case ပေါ့နော်ဖြစ်လာတဲ့ခါနှစ်သိန်းလောက်ကိုသိပေးလိုက်ရတယ်ဒါပေမဲ့နိုင်ငံပြန်ကြည့်တော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကိုဗစ်တွေကိုအာနာမသိမ့်ငယ်တနည်းတနည်းကိုကျွန်တော်စစ်နေ2000ကျော်ကျော်ပေါ့1000ကနန်းနေမှာကျွန်တော်စစ်တဲ့အချိန်မှာလုံးဝမစစ်တော့ဘဲနဲ့ကြံကြမ်းမာရေးစနစ်ကြီးပြိုလဲသွားတာအဲ့ဒီကနေမှနောက်ပိုင်းသူတို့အသေးအချက်ဖိအားတွေပေးပြီးတော့ပြန်လုတဲ့ချိန်မှာတနေ့မှကျွန်တော်တို့ထောင်ကနန်းတောင်မပြည့်အောင်စစ်တော့တနေ့မှ2ယောက်အယောက်20တွေ့10ယောက်တွေ့30တွေ့ပေါ့နော်အဲ့လိုကနေပြီးတော့တသေးတဲ့လူက10ယောက်သေး2ယောက်သေးအဲ့လိုမျိုးတွေပဲကျွန်တော်တို့ပါလာတော့မေလ2ရက်နေ့အထိကျွန်တော်ကြည့်လိုက်တာ3000နဲ့200နဲ့6ယောက်ပြေးပြီးသွားပြီပေါ့နော်အားလုံးပေါင်း3,400ပမာကြီးမှကုဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာဖြစ်နေတာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နေချီပြီးတော့ကိစ္စတွေ့နေတယ်သေရထောင်နဲ့ချီပြီးတော့တည်နေတော့ဟိုမိသကြွားတာတွေစုပြီးတော့ပြုံပြီးတော့လောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးတစ်ဖက်မှာလည်းဘန်ကောက်တို့ဘာတို့ကိုဗစ်ကသူတို့ကတတိယလိုင်းအိန္ဒိယတော့ဆရာကုနာပြောသလိုဒုတိယလိုင်းပေါ့ဗမာပြည်ကအဟုထကြွမယ်ဆိုရင်တတိယလိုင်းပေါ့အခုတခြားနိုင်ငံတွေမှာလိုင်းအနေနဲ့အကြီးကျယ်ထားတော့ကျွန်တော်တို့နိုင်ငံတတိယလိုင်းထနိုင်မလားဆိုတော့ထနိုင်ချေရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုတတိယလိုင်းထလိုက်ခြင်းရှိတာလဲဆက်
။ဘာကြောင့်လဲဆိုအခုပြစ်ခတ်တိန်နှင်းလို့လူတွေကနေဆက်တွေကိုထွက်ပြေးကြတဲ့ကမှာအိန္ဒိယရဲ့အကတ်ဆုံးမီဇိုရန်ပြည်နယ်မှာလဲကျွန်တော်လက်ခံနေရလူ4000လောက်ကြောင်နေကြပြီ။ဒီလိုပဲတစ်ဖက်မှာကျွန်တော်ထိုင်းမြန်မာနယ်စပ်မှာလဲလူတွေထောင်နဲ့ခြေပြီးတော့သွားနေကြပြီဆိုတော့တစ်ဖက်ကလည်းယူရီးယားဘက်မှာလဲကိုဗစ်ကထားနေတယ်တစ်ဖက်မှာမီဇိုရန်အိန္ဒိယဘက်မှာလဲထားနေတယ်ဆိုတော့ဒီလိုနေရာတွေမှာရွှေ့ပြောင်းပြီးတော့ကျွန်တော်တို့အများကြီးဖြစ်လာနိုင်တာပေါ့နော်ကျွန်တော်တို့ဒါကိုပြန်ပြီးတော့နှိုင်းရှင်ကြည့်ရင်ဟိုလွန်ခဲ့တဲ့နှစ်ပေါင်း100လောက်ကစပိန်စ်ဖလူးဆိုတာကမ္ဘာလူဦးရေတန်း900လောက်ကူးစက်ပြီးတော့တန်း90လောက်တည်သွားခဲ့ဘူးရယ်နှစ်နှစ်လောက်တောက်လျှောက်ဖြစ်လိုက်တာအဲ့ဒီတော့ကအဲ့ဒီဖလူးကဝယ်ဈေးဆိုတာမပေါ်ခဲ့ဘူးနော်နာမည်ကတော့စပိန်စ်ဖလူးပြောထားရင်အမေရိကန်မှာပထမကမ္ဘာစစ်ပြီးတော့ပေါ့နော်1914-18ပေါ့ CAP ကနေလေးမှာစဖြစ်လိုက်တာအမေရိကန်နိုင်ငံကနေပထမတနေ့မှာလူ100တွေ့ပြီးနောက်တစ်ရက်မှာတခါတည်းလူ400လောက်တွေ့တယ်နောက်တစ်ပတ်အတွင်းမှာပဲ600လောက်900 1000လောက်တက်လာတယ်အဲ့ဒီကနေဥရောပတွေဘာလို့ပြန်ပြီးတော့နောက်ဆုံးဗမာပြည်ကိုပါရိုက်ခတ်တယ်ပေါ့နော်တနေ့ကနောက်တော့ဘာလုံးလူတွေအများကြီးဆိုဗမာပြည်ကို1916လောက်မှာရောက်ခတ်လာတဲ့ခါကျတော့အဲ့ဒီတော့ကဖေပုရှိန်လို့ခေါ်တာဥပဖေတို့ဥပုတို့ဥထုံးရှိန်တို့နော်သူတို့ကအင်္ဂလန်ကိုသွားပြီးတော့သူတို့ဗမာနိုင်ငံရဲ့အခြေခံဥပဒေပါညာပေါ့နော်သူတို့ရေးဆွဲဖို့သွားတာအင်္ဂလန်မှာသူတို့6လလောက်ကြာသူတို့ပြန်လာတော့မကြခင်ပဲဥထုံးရှိန်ဟာခုနကသူပြောတဲ့ Spanish flu နဲ့သိသွားတာပေါ့အဲ့ဒီတော့ကဗမာပြည်ရဲ့လူကြီးက73သန်းနဲ့ရှိသေးတယ်အဲ့မှာကျွန်တော်4သိန်းသေးခဲ့တယ်ဆိုတော့မှတ်တမ်းရှိခဲ့တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီစစ်အာဏာသိမ်းအပြီးမြန်မာစစ်သဘောမျိုးပေါ့နော်အဲ့ဒါနဲ့ဒီကိုဗစ်အတွက်ရောအရင်အတွေ့အကြုံနဲ့ရှင်းလိုက်ရင်ဘလို့အထိစိုးရိမ်မှုရှိနေလဲဆရာကြီ
းအခုကျွန်တော်တို့နိုင်ငံမှာပြည်သူလူထုနဲ့စစ်တပ်နဲ့ဆက်ပွဲတွေဖြစ်လာ။နယ်စပ်တွေမှာလည်းဆက်ပွဲတွေဖြစ်နေတာ။အဲဒီဆက်ပွဲတွေဖြစ်တော့လူတွေရွှေ့ရှာပြီးတော့ထပ်ပြီးတော့ဒါကဒီကိုဗစ်တတိယလိုင်းကငကိုရီးယားတတိယပထမလိုင်းဒုတိယလိုင်းဖြစ်နေတဲ့အချိန်မှာဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်တိုက်ပွဲတွေဖြစ်တော့တပ်တန္တရာကတ်ထပ်ဆင့်လာတဲ့လူတွေသိရပါတော့အခုပြန်တွက်ကြည့်တော့ဒီကျွန်တော်တို့အာနာသိမ့်ပြီးရေပောင်း190 300အတွင်းမှာပြစ်တက်လိုက်တဲ့လူတွေက950နီးပါအဲ့တော့ကိုဗစ်ကြောင့်တည်တာဆင်းရဲမရှိဒီ300အတွင်းမှာအဲ့ဒါကိုကျွန်တော်လိုက်ကောက်ကြည့်တဲ့ခါကျတော့63လောက်ပြီးတယ်ပေါ့နော်အဲ့တော့လူတွေကကိုဗစ်ကိုမကြောက်ဘူးဖြစ်သွားတယ်ငါတို့ကကု21ကိုပို့တော့မယ်ကိုဗစ်တည်တာတကယ်ကကျွန်တော်ခုနပြောလို့ပေါ့မစစ်ဆေးလို့တည်ရလဲဆင်းရဲမရှိလို့အိမ်ဒီမှာတည်သွားတာလည်းရှိနိုင်တယ်မပြောနိုင်ဘူးပေါ့နော်အဲ့တော့အခုကဒီစင်းကြောင့်ဒီ300ရပောင်း90သူတို့အာနာအုပ်စိုးပြီးတဲ့ကာလမှာဗ တောင်ကြလာရတဲ့၄တောင်လေးရှိသေးတယ်ပြီးတဲ့လူတွေလည်းမတောင်းနဲ့ရှိကုန်ပြီအဲ့တော့အဲ့ဒီနေရာတွေမှာကိုဗစ်တွေမထနိုင်နိုင်ဘူးလားပေါ့အဲ့တော့အရင်တော့ပထမကမ္ဘာစစ်ရဲ့အတွေ့အကြုံကတိုက်ပွဲတွေပြီးရင်ရောဂါရကြီးကျထားတယ်အဲ့ဒီတုန်းကကျွန်တော်တို့ကာကွယ်ဆေးမပေါ်ဘဲနဲ့နှစ်နှစ်လောက်ကိုလှိုင်းပေါင်း၄လိုင်းလောက်နဲ့နိုင်ငံပေါင်းစုံခံစားပြီးတော့ဒီကမ္ဘာလုံးတန်း50လောက်တည်ခဲ့တယ်ဆိုတဲ့စကားမှတ်တမ်းရှိတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဘတ်စင်ချမ်းမာဤကဏ္ဍကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့တိုင်းရင်သတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်သတင်းလောက်တွေကတင်ဆက်ပေးထားတာပါဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောက်ကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့နာဆာကစစ်ကောင်စီရဲ့ငင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူကာကွယ်ရေးအဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အပြည့်ရဲ့လက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေအပေါ်အရက်ဖက်အဖွဲ့စီတချို့ကဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။နစကစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာဧပြီလ30ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတရားဝင်သတင်းဖော်ပြမှုမရှိပေမဲ့မွန်ပြည်သက်ပါတီအထွေထွေအတွင်းရေးမှူးနိုင်ကျော်ရဲ့စစ်ဦးစီးချုပ်ဘွတ်ချုပ်ပညာမဲဆန်းနဲ့ပြည်တွင်းရေးရာဌာနတာဝန်ခံနိုင်ပညာလေတို့ပါဝင်တက်ရောက်ခဲ့ပါတယ်။တွေ့ဆုံမှုမှာစစ်ကောင်စီဘက်ကသူတို့ကိုကူညီဖို့ဆိုခဲ့တယ်လို့စတိတဘောတွေ့ဆုံတာလို့မွန်ပြည်သက်ပါတီဝင်တဦးကပြောပါတယ်ပြီးခဲ့တဲ့ဧပြီလ26ရက်နေ့က NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA နဲ့ကရင်ငြိမ်းချမ်းကောင်စီ KNU KNLAPC တို့ဒုတိယပုတ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့ NSPC နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေမေလ2ရက်နေ့ကနေ4ရက်နေ့ထိရက်စက်တိုက်ခတ်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ်။ဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီတပ်ဖွဲ့က6ယောက်ကြာဆုံးပြီးတန်ရာများပြားရရှိခဲ့တယ်လို့ CDF တပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ဟာခါမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနပြတပိတ်မှောက်စဉ်ကာလအတွင်းဖန်စီထားတဲ့သူတွေကိုအလုံးမေလ2ရက်နေ့နောက်ဆုံးထားပြီးပြန်လုပေးဖို့ CDF ဖွဲ့ကတောင်းဆိုထားရမှာဖန်စီကလူငယ်တွေကိုလှုပ်ပေးတာမရှိတဲ့အတွက်အခုလိုပြစ်ခတ်မှုတွေဖြစ်ပေါ်လာနေပါတယ်
ရခိုင်ပြည်နယ်မန်အောင်မြို့နယ်မှာပြည်သူ့စစ်ဖွဲ့စည်းဖို့အတွက်ကျေးရွာအုပ်စုတစုကိုလူ30နှုန်းနဲ့စည်ရင်ပေးတွင်းဖို့မြို့နယ်အာဏာပိုင်တွေကစည်ရင်တောင်းခံနေပါတယ်။ဧပြီလ29ရက်နေ့ကကျေးရွာအုပ်ချုပ်ရေးမှူးတွေကိုမြို့နယ်စီမံအုပ်ချုပ်ရေးရုံးကိုခေါ်ယူပြီးအခုလိုတောင်းခံခဲ့တာဖြစ်တယ်လို့မန်အောင်မြို့နယ်တရက်ခန့်တွေကပြောပါတယ်။မန်အောင်မြို့နယ်မှာကျေးရွာအုပ်စု36အုပ်စုနဲ့မြို့ပေါ်ရပ်ကွက်6ခုရှိပြီးအခုလိုပြည်သူ့စစ်ဖွဲ့မဲ့အစီအစဉ်ကိုအများကသဘောမတူကြတဲ့အတွက်ပါဝင်မဲ့သူမရှိသလောက်ဖြစ်နေတယ်လို့လည်းအဲ့ဒီအုတ်ချုပ်ရဲမှုကပြောဆိုသွားပါတယ်
။ကဘာလုံးဆိုင်ရာမြမနွေဦးစော်လာရင်နေ့ April 2ရက်နေ့တုန်းကရှမ်းပြည်နယ်တွင်မြို့နယ်တော်များများကလူငယ်တွေပါဝင်ပူးပေါင်းဆန္ဒဖော်ထုတ်ရာမှာစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်နှုတ်ဦးတည်ဆုံးပြီးအများပြားတန်ရာရရှိခဲ့ပါတယ်။ပြစ်ဒဏ်ခံရတဲ့သူတွေကတော့ဒီဘောမျိုးကအသက်25နှစ်ရှိကိုဖိုးလုံးကိုပိုင်ပိုင်၊နောင်ချူမျိုးတပိတ်စိတ်ကြောင့်မှာတော့အသက်40ကျော်အရွယ်ဦးဝင်းနိုင်တို့ပဲဖြစ်ပါတယ်။အဲ့ဒီနေ့ကစစ်သားကနေဝိုင်းပိတ်ပြစ်ခတ်ဖမ်းဆီးလို့ဒီဘောမျိုးမှာဇာနာပြလူငယ်20၊နောင်ချူမ20၊ကြောက်မင်းနဲ့တောင်ကြီးမျိုးနယ်မှာလည်း20ထက်မနည်းဖမ်းခံရပြီးအဖမ်းခံရသူလူငယ်တချို့ကိုအဲ့ဒီနေ့မှာပဲစစ်သားကပြန်လွှတ်ပေးခဲ့ပါတယ်။မေလ2ရက်နေ့နေဦးတပိတ်စစ်ကြောင်းမှာမြန်မာတပ်နိုင်ငံလုံးစစ်သားကနေပြစ်ခတ်လို့တင်ဆုံသူ6ဦးထက်မနည်းရှိခဲ့ပြီးရှမ်းပြည်နယ်ကနောင်ချူဒီဘောပြင်မန္တလေးဝက်လက်ဖမ်းခံမျိုးတွေကဇာနာပြလူငယ်တွေဖြစ်ကြပါတယ်။
ိုက်ပွဲတွေနေ့စဉ်နေပါဖြစ်နေတဲ့အတွက်ကရင်ပြည်နယ်ဖားပုံနဲ့အနီးအနားမှာရှိတဲ့ကျေးရွာတွေကတိရခန့်လူထုတွေဟာအပြင်ထွက်မရတော့ဘဲပိတ်မိနေတာတလကျော်နေပြီဖြစ်လို့အခုချိန်မှာရိတ်ခါတွေပြက်လို့နေပါဖြစ်နေပြီလို့ဖားပုံတိရခန့်တဦးကပြောပါတယ်။အဲ့ဒီဒေသမှာလက်နက်ကြီးတွေနဲ့နေ့စဉ်ပစ်ခတ်မှုတွေရှိနေတဲ့အပြင်မြို့အပြင်နဲ့ရွာအပြင်တွေမှာလည်းမြေမြုပ်မိုင်းတွေရှိနေတာကြောင့်ရွာအပြင်ထွက်တဲ့ရွာသားတချို့နဲ့သွာလာနေတဲ့တိရိစ္ဆာန်တွေလည်းမိုင်းနှင်းမိတာတွေရှိနေပါတယ်။ဒါအပြင်အဲ့ဒီဒေသမှာရှိတဲ့လူထုတွေဟာတခြားမြို့ရွာကိုသွာလာရင်အကြောင်းကြားပြီးမှသွာလာဖို့နဲ့သတိနဲ့သွာလာဖို့ KNU တပ်မဟာ9ကလူထုတွေကိုတတိပေးစာထုတ်ပြန်ခဲ့တာရှိတယ်လို့စစ်ကောင်စီဘက်ကလည်းသူတို့ကိုအကြောင်းကြားပြီးမှသွာလာခွင့်ပေးပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NC ရဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့တချို့ဟာနာဆတ်ကစစ်ကောင်စီအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့တွေ့ဆုံနေတဲ့အပေါ်အရက်ဖက်အဖွဲ့အစည်းတွေကနေဝေဖန်မှုတွေရှိနေတာပါ။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ပြည်သူတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းနေတဲ့စစ်ကောင်စီကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အပြည့်ရလက်နက်ကိုင်ဖွဲ့သူရဲ့လှုပ်ရဟာမတရားမှုကိုအားပေးသူတွေဖြစ်အရဖက်ဖွဲ့စည်းတချို့ကဝေဖန်ထောက်ပြခဲ့တာပါ။ကရင်ငြိမ်းချမ်းရေးထောက်ကူပြုကွန်ရက် DBSN ပြောရေးဆိုခွင့်ရှိသူ SOS က
ဒီတွေ့ဆုံဆွေးနွေးမှုဟာမဖြစ်တင်ဘူး။နောက်တူလည်းမအားပေးဘူး။နောက်မလုပ်တဲ့အရာဖြစ်တယ်။နောက်မတရားမှုကိုအားပေးတယ်။နောက်လူတွေကိုတတ်ဖြတ်ပြီးတော့မှလှုပ်ချတာလှုပ်တဲ့ဒီစစ်ကောင်စီကကောင်းဆောင်တယ်ကိုယ်လည်းတော်ပြီးတော့မှအပြစ်မှပြုတဲ့အဖွဲ့တွေဖြစ်လို့ပဲလို့ကျွန်တော်ကတော့အဲ့လိုပဲဟောပြောရှိနေမှာနော
်ပြီးခဲ့တဲ့ဧပြီလ26ရက်နေ့က NCA ပြည်ရလက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ TGBA နဲ့ KNU KNLA PC တို့ကစစ်ကောင်စီနဲ့နေပြီးတော့မှတွားရောက်တွေ့ဆုံဆွေးနွေးခဲ့ရတယ်လို့ဧပြီလ30ရက်နေ့ကလည်းမွန်ပြည်ပါတီ NNSP ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံဆွေးနွေးမှုပေါ်မှာအရဖက်ဖွဲ့စည်းတချို့ကသွားရောက်တွေ့ခဲ့တဲ့အပြည့်အဖွဲ့တွေဟာရည်တည်ချက်ပြသမှုမရှိဘူးလို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP တွေးမှုနော်ဆဲဆဲကပြောပါတယ
်တကယ်တမ်းဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတကယ်နှိပေါင်းများစွာစစ်အာဏာရှိကိုမိသည့်အာဏာရှိမဆိုပေါ့နော်စစ်အာဏာရှိပဲမဟုတ်ဘဲနဲ့မိသည့်အာဏာရှိမဆိုကိုတိုက်ခတ်ခဲ့တဲ့အဖွဲ့စည်းတွေဖြစ်တယ်ပေါ့နော်ဒါပေမဲ့အခုကဒီစစ်အာဏာကမတရားအာဏာသိမ်းတာကိုသူတို့ရဲ့ညီနိုင်ဖော်ညီနိုင်ဖဲ့ပေါ့နော်သူတို့တတ်မှတ်တယ်ဆိုအစုကလေးကသူတို့ရဲ့ရည်တည်ချက်တွေကမပြတ်တာကိုကျွန်တော်တို့မြင်ရတယ်ပေါ့နော
်ပြီးခဲ့တဲ့ဖေဖော်ဝါရီ20ရက်နေ့ကအပြည့်ရဖွဲ့တွေရဲ့ငင်းချင်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC အစည်းအဝေးပြီးထုတ်ပြန်ချက်တည်းမှာအချက်၅ချက်ပါရှိပြီးတော့လက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးရအတွေ့အုံဆွေးနွေးမှုကိုပြတ်ဆိုင်ထားမယ်ဆိုတဲ့အချက်ပါရှိပါတယ်ဒီလိုထုတ်ပြန်ထားပေမဲ့ NCA ပြည်ရဖွဲ့တချို့ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ပြီးတွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး Federal ရေးရနဲ့မူဝါဒရေးရစင်တာဒါရိုက်တာနိုင်ပညာမွန်ကတော
့ EO တွေကဒီစစ်ကောင်စီကိုအစိုးရဖြစ်အတိမတ်ပြုဆွေးနွေးတယ်လားဆိုတော့အဲ့ဒါကိုကျွန်တော်မရှင်းဘူးတကယ်လို့အဲ့ဒီပုံမှာဆွေးနွေးမစဉ်စစ်ကောင်စီကိုအတိမတ်ပြုရကြတယ်လို့အဲ့လိုပဲကျွန်တော်မြင်တယ်ပေါ့နော်တစ်ဖက်ကလည်း CRPH ရဲ့လှုပ်ရှားမှုကိုပူပေါက်မယ်တစ်ဖက်ကလည်း NCA နဲ့ Palatial ကိုချေခံပြီးတော့စစ်ကောင်စီဆွေးနွေးကသူတို့ကိုအတိမတ်ပြုတယ်လားပေါ့အဲ့ဒီပုံမှာကျတော့ဒုဝိဒုခတွေအများကြီးဖြစ်စီတယ်ရည်တည်မှုကလည်းကျွန်တော်တို့မရှင်းတဲ့အပုံမှာဖြစ်တယ်လို့ကျွန်တော်မြင်တယ်
တိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအနေနဲ့မူလရည်မှန်းချက်အတိုင်း Federal နဲ့ Democracy ပြည်ထောင်စုရရှိအောင်စိုက်ပွဲဝင်ပေးကြဖို့အရဖွဲ့ဖွဲ့စည်းတွေကတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်သက်ပါတီကလည်းနှုတ်ထွက်လာတဲ့သူတွေစုပေါင်းပြီးစာပေရင်ကျေးမှုကိုအခြေခံတဲ့မွန်ရေးရအဖွဲ့ကိုဖွဲ့စည်းသွားဖို့ပြင်ဆင်နေတာပါအဲ့ဒီပေါ်မွန်အဖွဲ့စည်းတွေကလည်းဘလို့သဘောထားအမြင်ရှိပါသလဲမိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ်
မွန်ညွရေးပါတီကနေနှောက်ထွက်လာသူတစုကဥဆောင်ပြီးစာပေရင်ကျွမှုကိုအခြေခံတဲ့မွန်ရေးရဖွဲ့ဖွဲ့စည်းသွားဖို့ပြင်ဆင်နေတယ်လို့ဥဆောင်နှုတ်ရှားသူနိုင်မွန်ရဇာကမွန်ဘာသာနဲ့အခုလိုပဲပြောပါဗျ။
ဒီဖွဲ့စည်းကိုဖွဲ့တဲ့နေရာမှာပါတီကနေနှုတ်ထွက်ခဲ့သူတွေနဲ့ပဲပါဝင်သွားမှာမဟုတ်ဘူး။စာပေရင်ကျေးမှုဖွဲ့တွေမွန်ဆိုင်ရေးဆရာတင်မွန်သမိုင်းသူတေသနာဖွဲ့မွန်ရိုးရရင်ကျေးမှုထိန်းသိမ်းရေးဖွဲ့တိုင်းသာလုပ်ငန်းရှင်ဖွဲ့တောက်ဆောင်ကနေပါဝင်လာပြီးတော့အသင်းဖွဲ့တွေအလုံးစုစုစည်းစည်းနဲ့အချုပ်အဖြစ်မွန်မျိုးရိုင်းရေးဆိုင်ရာလုပ်ငန်းတွေကိုအတူတကွအကောင့်ထဲပေါ်သွားဖို့ပါ
အနာသိန်းစစ်ကောင်စီမှာမွန်ညညရေးကိုယ်စားလှယ်တွေပါဝင်ခဲ့တဲ့အတွက်မွန်နိုင်ငံရေးအင်အားစုအတစ်တရာထပ်မံလိုအပ်လာတယ်လို့ဩစတြေးလျနိုင်ငံရောက်88မျိုးဆက်မွန်ကျောင်းသားဟောင်းနိုင်ဝင်းနိုင်က
ခုလိုပြပါတယ
်ပြည်ပမှာရှိတဲ့မွန်နိုင်ငံရေးစိတ်ဝင်စားသူအများစုကဒီနာဆာကအောက်မှာဝင်လုပ်ဖို့ MUP ကိုယ်စားလှယ်လွှတ်ကလေးကခွဲထွက်သွားတဲ့မွန်နိုင်ငံရေးအင်အားစုတွေကိုပြန်လည်စုစည်းဖို့ဥဆောင်မှုအဖွဲ့တစ်ခုလိုအပ်တယ်ဆိုတဲ့အမြင်ကရှိနေတာကြားပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုလုံးဝကြိုးဆိုပါတယ
်အခုဖွဲ့စည်းသွားမယ်မွန်ရေးရာအဖွဲ့မှာ NLD ဆိုရလက်ထက်ပညာရေးရဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဟောင်းနတ်သက်လွင်ပြည်내ဝန်ကြီးဟောင်းဒေါက်တာမင်းကြည်ဝင်ပြည်내လွှတ်တော်မဟောင်းဒေါက်တာမင်းစုလင်အထူးသဖြင့် NLD ပါတီနဲ့မိဘတွေဖြစ်ခဲ့တဲ့မော်မျိုးသားဒီမိုကရေစီရဲ့အဖွဲ့ MNDF ခေါင်းဆောင်တွေကပဲဥဆောင်လှောက်ရှားနေကြတာကိုတွေ့ရှိရပါတယ်မွန်တမျိုးသားလုံးကိုရှေ့ရှုပြီးတော့မွန်ပြည်တစ်ပါတီမွန်ညီညွတ်ရေးပါတီနဲ့အရက်ဖက်မွန်လူမှုဖွဲ့စည်းတွေအားလုံးပူးပေါင်းဖွဲ့စည်းထားတဲ့မွန်ရေးရအဖွဲ့ MAU လိုမျိုးနေဆက်မှာဖွဲ့စည်းထားပြီးသားရှိတဲ့အတွက်အခုလိုဖွဲ့စည်းသွားမယ်ဆိုတဲ့မွန်ရေးရအဖွဲ့နဲ့ရှုပ်ထွေးလာနိုင်စရာရှိတယ်လို့မွန်နိုင်ငံရေးသမားတွေနဲ့ယင်းဟီကျွမ်းဝင်သူစာရေးဆရာမင်းချမ်းထိုက်ကအခုလိုတုံ့တက်ပါတယ်
မွန်ကြီးရဲ့ပါတီကနေနှုတ်ထွက်ပြီးတော့ဒီဘက်ကိုပြန်ဆင်းပြီးတော့လှုပ်ရှားမယ်ဆိုရင်တော့တာမန်လူစုမကွဲအောင်စိတ်ကြည်လက်ပြောက်လုပ်မဲ့သဘောမျိုးလောက်ပဲထင်တယ်နော်ဟိုနိုင်ငံကြီးကမှန်းတယ်ဆိုလို့ရှိရင်လည်းဟိုမှာတကယ်ဒီမွန်မျိုးသားရေးတွက်နိုင်ငံကြီးမှာဥဆောင်နေတဲ့မွန်ပြည်တစ်ပါတီတို့ဒီမွန်ကြီးရဲ့ပါတီပေါ့လေသူရဲ့ဥတီရက်တွေရှိတယ်မွန်တမျိုးသားလုံးနဲ့ဆိုင်တဲ့မွန်မျိုးရေးရာဖွဲ့ပေါ့လေအဲ့ဒါက MAU တို့အခုနေဆက်မှခြေကံပြီးတော့ဖွဲ့လာမျိုးဆိုရင်တော့နည်းနည်းရှုပ်ထွေးလို့မင်းကျွန်တော်အဲ့ဒီတော့တာမန်စာပြင်ကြည့်မှုအဆင့်လောက်မှာပဲတာမန်လောက်ပဲစိတ်ပြေလက်ပြောက်ပေါ့လေလူစုမကွဲအောင်လည်းပါချိတ်ဆက်နိုင်အောင်လှုပ်ရှားတဲ့သဘောပဲထင်တယ်
မကြသေးခင်ကပဲမွန်ညီညွတ်ရေးပါတီကနှုတ်ထွက်ခဲ့တဲ့နိုင်သူဝရခေါ်နိုင်ထုံးဖေကတော့လက်ရှိမြို့သားညီညွတ်ရေးအစိုးရ NUG အလို့သမားဝန်ကြီးဌာနနဲ့မင်းစရာဦးကတော့စီမံကိန်းစီးပွားရေးနဲ့ယင်းနှီးမြုံနှံမှုဝန်ကြီးဌာနဒုတိယဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံထားရပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နာဆာကစစ်ကောင်စီရဲ့ငင်းကြိုင်းဖော်ဆောင်မှုညနိုင်ရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ကမေလ၂ရက်နေ့ကနေ၄ရက်နေ့အထိရက်ဆက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှိတွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသတင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီအာဏာသိမ်းခဲ့တာ3လကျော်လာတဲ့အထိစစ်အာဏာရှင်စန့်ကျင်လို့ရှာမှုတွေဟာဒီကနေ့အထိဆက်လက်ရှိနေသေးဖြစ်ပြီးတော့နိုင်ငံတော်ဆန္ဒပြပွဲတွေအပြင်ပောက်ကွဲမှုတွေလည်းနေတိုင်းကြားနေရပါတယ်။မင်းညားကတော့ရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှု9နေရာထပ်မံကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အချိန်ထဲမှာပဲစစ်တပ်ကနှီးမျိုးစုံနဲ့ဖိနှိပ်နေပေမဲ့ဆန္ဒပြသပိတ်တွေကတော့နိုင်ငံတော်လမ်းတွေပေါ်မှာတွေ့နေရသေးပါမလေးမြို့မှာနေစဉ်မပြတ်ချီတက်နေကြသည့်တပိတ်စစ်ကြောင်းတွေဆက်ရှိနေပြီးတော့မြကြီးနားဖားကန်ကလေးတဝဲမုံရွာသခိုင်းမြို့တွေမှာလည်းလူတွေရာနဲ့ချီပါဝင်တဲ့လမ်းလျှောက်တပိတ်နဲ့ဆိုင်ကယ်တပိတ်တွေကိုလည်းဆင်နွှဲခဲ့ကြပါတယ်အလားတူပဲပသိမ်ပဲခူးမော်လမြိုင်တစဲပြင်းမနာစားတဲ့မြို့တွေမှာလည်းစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့တပိတ်တွေကိုကျောင်းသားလူငယ်တွေဥဆောင်ဆင်နွှဲခဲ့ကြပါတယ်လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေဆက်ရှိနေပြီးတော့ပြင်းထောင်လမ်းမပေါ်မှာတော့ကြီးမြင့်တဲ့စမ်းကြောင်းကလူငယ်တွေစုဝေးကြပြီးတော့စစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့ February 1ရက်နေ့ကလေးကဒီဖမ်းဆီးခံထိန်းသိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးခြင်းကိုရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာဒီကနေ့ online ကတဆင့်ပြုလုပ်ခဲ့ပါတယ်ဒီကနေ့ရုံးချင်းဟာကြားနာတဲ့ရုံးချင်းမဟုတ်ပဲအမှုအတွက်ရုံးကိုတင်ပြရာရှိတာတွေကိုတင်ပြတဲ့ရုံးချင်းသာဖြစ်တယ်လို့ဥရေကျိုးဆောင်ရှင်နေကြီးဦးခမောင်စောက VOE ကိုပြောပါတယ်မြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်တဲ့ကန့်ကွက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်တဲ့ဒီအတွက်ဒီရာနဲ့ချီတဲ့အရသာပြည်သူတွေတေဆုံးခဲ့ကြတဲ့ဖြစ်ရပ်တွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ်မှာစိုးရိမ်ပူပန်မှုကြောင့်ADB အရှက်ဖွံ့ဖြိုးရေးပိုင်းအကြီးအကဲက writer နဲ့ writer သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောထားပါတယ်ခင်ဗျာ ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Nelson လို့ဖြစ်ပါတယ် View American အတန်ရဲ့ဂျာတာပရီနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ32 32နဲ့52တို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come.